Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် April 2ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညပိုင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီကနေ့ညပဲ့သတင်းတွေကိုကျွန်မနှောင်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအကြံဖက်သမားတွေကိုချင်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရက်တံတော့အောင်တစ်ကဘာလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်။အီရန်နိုင်ငံဟာစီးပွားရေးလာရောက်လုပ်ကိုင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တဲ့ဆိုရာကိုနိုင်ငံတကာလုံခြုံရေးတွေကိုတည်တည်ပြနိုင်ဖို့အီရန်အစိုးရအနေနဲ့အခုတက်ပို့ပြီးလုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပဲပြောပါရယ်။နိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတယ်လီဖုန်းဆက်ပြီးတော့မနေ့ကအကွန်မြူစကားပြောကြားခဲ့ပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားရမှာပါရှင်။
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့စူရတဲ့လက်ထက်နိုင်ငံပိုင်းသတင်းစာတွေရဲ့အပြောင်းအလဲတွေနဲ့ပတ်သက်ပြီး
ဆရာပြည်မြင့်ပြန်ကြားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာတွေမှာ
ခင်းနဲ့ရဲ့ခင်းနဲ့မဂဇင်းရဲ့တာဝန်ခံအက်ဒီတာကိုပြေသွေးနိုင်ပြောသွားတာဖြစ်ပါတယ်မကြခင်မှာအပြည့်စုံနာဆင်ရမှာပါ။ဒါပြင်ဩစတြေးလျနိုင်ငံမှာတရုတ်နိုင်ငံရဲ့နိုင်ငံသားယင်းနီးမြုံနယ်မှုအခြေအနေဘယ်လောက်ရှိလဲဆိုတာတစ်ခါအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအကြောင်းတွေမတိုင်ခင်မှာအခုရင်တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်တဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အကြမ်းဖက်သမားတွေကိုချင်းမုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တကဘာလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်။ Washington မှာကျင်းပတဲ့နျူကလ িয়ার ထိပ်သီးအစည်းအဝေးပွဲမနေ့တောက်ကြနေမှာပဲအဆုံးသတ်သွားပါပြီ။နျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံတွေလုပ်နိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတကအကုန်ပြုကြိုဆိုလိုက်သလိုစုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေရှော့ချဖို့လုံခြုံစိတ်ချစွာတင်စီနိုင်ဖို့အားထုတ်မှုအားလုံးကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့စိုက်ဘာတိုက်ခိုက်မှုမခံရအောင်နဲ့ထောက်လိုင်းရဲ့အချက်လက်တွေကိုဝေမျှသွားဖို့အစီအဝေးကိုတက်ရောက်လာကြတဲ့နိုင်ငံပေါင်း90ကျော်ကကမ္ဘာကောင်ဆောင်တွေနဲ့အတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားမယ်လို့လည်းမစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပြီးဒီအကြောင်းအရာကိုညီလာခံအတွင်းမှာအယုံဆိုင်ဆွေးနွေးခဲ့ကြတာပါ။နျူကလ িয়ার ထိပ်သီးအစည်းအဝေးကိုရုရှားနိုင်ငံတက်ရောက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းအမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဒါပေမဲ့လည်းနျူကလ িয়ার ဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှသိမ်းဆည်းထားတဲ့တန့်စင်ယူရေနီယံတွေကိုဖယ်ရှားသွားနိုင်ဖို့အမေရိကန်နိုင်ငံကရုရှားနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ဆိုပါတယ်
။အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တဲ့ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတတ်သိပြနိုင်မှုအီရန်ဆိုရအနေနဲ့အခုတက်ပို့ပြီးအလွတ်လွတ်ဖို့လိုတယ်လို့အမေရိကန်သမ္မတဘားရက်အိုဘားမားကပြောလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နဲ့ဘလို့ဗန်နာယီလှုပ်ဆောင်ချက်တွေခွင့်ပြုမယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်အမေရိကန်ဗန်နာယီဝန်ကြီးဂျက်ကလူးကအီရန်နဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့နိုင်ငံငါးနိုင်ငံကဗန်နာယီရေးဝန်ကြီးတွေနဲ့အတူတူလှုပ်လှုပ်သွားမယ်လို့အိုဘားမားကပြောပါတယ်။အီရန်နိုင်ငံဟာအမေရိကန်နိုင်ငံရဲ့ဗန်နာယီဆိုင်ရာစနစ်အတွင်းကိုဝေရအသုံးပြုခွင့်ပိတ်ပင်ခံစားထားရဆဲဖြစ်ပြီးတော့အားပြောတဲ့အခြားနိုင်ငံငွေကြေးတွေအစားအမေရိကန်ဒေါ်လာကိုသုံးပြုပြီးအယောင်းဝယ်လုပ်ချင်နေတာဖြစ်ပါတယ်
တူရကီနိုင်ငံဟာ January လကတည်းကစလို့ရွှေ့ပြောင်းဒုက္ခရဲ့အယောက်တရားလောက်ကိုစီးရီးယားနိုင်ငံစီနေစဉ်လို့အတင်းအကျပ်ပြန်ပို့နေတယ်လို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့အစည်း Amnesty International ကပြောပါရယ်ရွှေ့ပြောင်းဒုက္ခတွေတွေနဲ့ပတ်သက်လို့တူရကီနဲ့ဥရောပတမကကြားရရှိထားတဲ့သဘောတူညီချက်တွေမှာအားနည်းချက်တွေရှိနေတာကိုတူရကီတို့ရဲ့လောက်ရက်ကမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ AI ကဆိုပါရယ်လာမယ့်တနင်္လာနေ့မှာဥရောပတမကနဲ့တူရကီတို့ရဲ့သဘောတူညီမှုတွေစတင်အသက်ဝင်မှာဖြစ်ပြီးတော့အဲ့ဒီအချိန်မတိုင်ခင်ရွှေ့ပြောင်းဒုက္ခသည်တွေအပေါ်စောင့်စည်းလိုက်နာရမယ့်စည်းကမ်းတွေကိုတူရကီဘက်ကလိုက်နာကြဖို့ပူလာတမကကတိုက်တွန်းသွားပါတယ်။စီးရီးယားရွှေ့ပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကလက်ခံတဲ့အတွက်အပြန်အလှန်အားဖြင့်ဥရောပကငွေကြေးအကူအညီတွေကိုရရှိမှာဖြစ်သလိုတူရကီနိုင်ငံသားတွေအဖို့ဥရောပကိုဗီဇာမလိုဘဲခီးတလာခွင့်ရကြမှာဖြစ်ပါတယ်။နောက်ပြီးတူရကီနိုင်ငံကိုဥရောပတမကအဖွဲ့ဝင်နိုင်ငံဖြစ်ရေးလုပ်ငန်းစဉ်တွေပို့ပြီးတော့မြန်ဆန်လာစီမှာလည်းဖြစ်ပါတယ
်ပေါ်မီယာမြို့မှာလူရုပ်လောင်းအများပြားမြုပ်နှံထားတဲ့နေရာတစ်ခုကိုစစ်တပ်ကရှာဖွေတွေ့ရှိလိုက်တယ်လို့စီးရီးယားရာရှိတွေကပြောပါတယ်မြုပ်နှံထားတဲ့အထက်မှာလူသေအလောင်းပေါင်း40တန်းမနည်းတွေ့ရပြီးအမျိုးသမီးတွေနဲ့ကလေး3ဦးပါဝင်တယ်လို့အာနာပိုင်းကဆိုပါတယ်အချို့အလောင်းတွေကိုကောင်းဖြတ်ထားတာပါ IS အစွန်ရောက်အကြမ်းဖက်သမားတွေရဲ့လက်ထဲကနေပေါမီယာမြို့ကိုတင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကစစ်တပ်ကနေပြန်လည်သိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။တဲခန္ဓာရရဲ့သူတို့သမီးလို့ပြောစမှတ်ပြုခံထားရတဲ့ပေါမီယာမြို့စီကိုနှစ်စဉ်ကဘာလက်ခီးတဲ့ပေါင်းထောင်ပေါင်းချီလာရောက်ကြလေရှိပါတယ်။အစိုးရလက်ထဲကနေပေါမီယာမြို့ကို2015ခုနှစ်မေလတုန်းက IS တို့ကရပ်ပိုင်းနဲ့တိုက်ခိုက်သိမ်းပိုက်သွားခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ကုလသမဂ္ဂ UNESCO အဖွဲ့အစည်းရဲ့ရှေးဟောင်းအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့ထင်ရှားတဲ့ယောမခေအထိမ်းမိုက်အဆောက်အဦတွေကို IS တို့ကဖြိုချဖျက်ဆီးခဲ့ကြပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတစ်ကိုလည်းဂုဏ်ပြုကြိုဆိုလိုက်သလိုနိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝန်ကထည့်သွင်းပြောဆိုသွားပါတယ်။တရုတ်နဲ့မြန်မာနိုင်ငံဟာလေးနက်တဲ့ခင်မင်ရင်းနှီးမှုတွေရှိကြပြီးနှစ်နိုင်ငံပူးပေါင်းဆက်ဆံခြင်းအပြင်အကျိုးတူအကျိုးအမြတ်တွေလည်းရှိခဲ့ကြတယ်လို့ဝန်ကြီးဝန်ကပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့မဟာဗျူဟာကျတဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်အတူတကွကြိုးပမ်းလုပ်ကိုင်သွားလိုတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုံးလီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအတော်များများလှုပ်ကိုင်နေတာဖြစ်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာတော့မြစ်ဆုံစီမံကိန်းကိုလူထုကကန့်ကွက်တာကြောင့်ရန်နာထားရတာပါ။စစ်အစိုးရလက်ထက်မှာမြန်မာနဲ့တရုတ်တို့ကြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နီးနီးကပ်ကပ်လှုပ်ကိုင်တာရှိခဲ့ပေမဲ့လည်းဦးသိန်းစိန်အစိုးရလက်ထက်မှာတော့ဆက်ဆံရေးအနေနဲ့အေးဆက်သွားခဲ့ပါတယ်။မြစ်ဆုံစီမံကိန်းအပါအဝင်လက်ပရောင်းတောင်ကျင်းနေစီမံကိန်းတွေကြောင့်ပြည်တွင်းမှာဆန္ဒပြမှုတွေလည်းအတော်လေးဖြစ်ပွားခဲ့ပါတယ်။NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့အရေးနိုင်ငံခြားရေးဝန်ကြီးအပါအဝင်တရုတ်တို့ဘက်ကပြောဆိုမှုတွေရှိလာပါတယ်။အမေရိကန်နဲ့အပြိုင်မြန်မာနိုင်ငံအပေါ်ဩဇာညောင်းလိုတဲ့တရုတ်နိုင်ငံဟာအိန္ဒိယသမုဒ္ဒရာထိုးဖောက်ရေးမဟာဗျူဟာအရမြန်မာနိုင်ငံဟာအရေးပါလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားနေတာလည်းဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံမှာနောက်တက်လာမယ့်သမ္မတဖြစ်ထိပ်တန်းရဲအရာရှိတယောက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကရွေးချယ်လိုက်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်နေတဲ့ကွန်မြူနီဗီယက်နမ်နိုင်ငံမှာလာမယ့်ရက်တွေအတွင်းဝန်ကြီးချုပ်တစ်တူကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။ဗီယက်နမ်လွှတ်တော်အမတ်တွေကအဓိကအဖြစ်ပွဲတက်ရာထူးသဘောပဲဖြစ်တဲ့သမ္မတအဖြစ်ထရန်ဒိုင်ကွန်ကိုဒီနေ့မှပဲအမည်စင်းတင်သွင်းခဲ့တာပါ။အဲ့ဒီရာထူးဟာနိုင်ငံကောင်းဆောင်တဲ့စစ်ဖက်ဆိုင်ရာအကြီးအကဲရာထူးလည်းဖြစ်ပြီးကွန်မြူနီပါတီဦးဆောင်တဲ့ဗီယက်နမ်နိုင်ငံဖွဲ့စည်းပုံကတော့နိုင်ငံရေးဒုတိယအမြင့်ဆုံးနေရာဖြစ်ပါတယ်။ကွန်အတန်းအတွက်စိန်ခေါ်မှုတွေကတော့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားမှုတွေလည်းပါဝင်ပါတယ်။ဗီယက်နမ်ရဲ့အခမ်းအနားဟာနိုင်ငံတကာမှာအတိုင်းဝိုင်းမှာမြင့်တင်မှုအတွက်သမရသစ်ကွန်ကအတန်းနိုင်ထန်ချထားတယ်လို့သိရပါတယ်။နောက်သတင်းပတ်အတွင်းမှာတော့အစိုးရကိုဦးဆောင်ပြီးနိုင်ငံစည်းဝါးရေးကိုတာဝန်ယူရမယ့်ဝန်ကြီးချုပ်ယာတုကိုလွှတ်တော်အမတ်တွေကရွေးချယ်ကြမှာပါ။ဒီကာလဟာဗီယက်နမ်နိုင်ငံတွင်ထိပ်ပန်းခေါင်းဆောင်အတော်တော်များများပင်ဆင်ယူသွားကြတဲ့အတွက်နိုင်ငံရေးအပြောင်းအလဲတွေဖြစ်နေတဲ့အချိန်လည်းဖြစ်ပါတယ်။လာမယ့်မေလအတွင်းမှာအမေရိကန်သမ္မတအိုဘားမားရဲ့အလဲပတ်ခီးစဉ်တွင်တွက်လဲဗီယက်နမ်နိုင်ငံကပြင်ဆင်မှုတွေပြုလုပ်နေတာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်ကအိန္ဒိယနိုင်ငံအရှေ့ပိုင်းကလကတာမြို့မှာပြိုကျသွားခဲ့တဲ့တရားဆောက်လုပ်ရေးကုမ္ပဏီကဝန်ထမ်း၃ယောက်ကိုဒီကနေ့မှဖမ်းဆီးလိုက်တယ်လို့အိန္ဒိယအရေးကပြောပါတယ်။သူတို့၃ဦးကိုတောက်ကြနဲ့နောင်မိုက်ကဖမ်းဆီးလိုက်တာပါ။အတိုက်အခံပါတီကောင်ဆောင်ရာဦးဂန္ဒီကလည်းတရားပြူကြခဲ့တဲ့နေရာကိုဒီကနေ့စနေနေ့အစောပိုင်းမှာတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီနောက်တရားပြူကြရာမှာတန်ရာရသွားသူတွေတင်ထားတဲ့စီရင်ကိုတွားပြီးတော့အားပေးစကားပြောဆိုခဲ့ပါတယ်။တရားဆောက်လုပ်ရေးကုမ္ပဏီ IVRCL ရဲ့အရာရှိအတော်များများကိုလည်းတောက်ကြနေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒါအပြင်တောက်ကြနေအစောပိုင်းမှာပဲလူသေးဆေးမှုဆွဲချက်နဲ့တရားဆောက်လုပ်ရေးကုမ္ပဏီကိုအမှုဖွင့်လိုက်တယ်လို့ရဲတို့ကဆိုပါတယ်။တည်ဆုံးလို့အရေးအတွက်ဟာခုဆိုရင်25ဦးထိတိုးလာတယ်လို့အာဏာပိုင်တွေကပြောပါတယ်။ကြာရာပရိနေကတရားပြူချမှုအတွင်လူပေါင်း80ထက်မနည်းဒဏ်ရာရသွားခဲ့တာဖြစ်ပါတယ်
။အမေရိကန်နိုင်ငံတောင်ပိုင်းကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာ လိန်ပြောင်းလဲနေထိုင်သူတွေကိုခွဲခြားဆက်ဆံတာခွင့်ပြုထားတဲ့ဥပဒေတစ်ခုကိုဖျက်သိမ်းပေးဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကဥပဒေအမှတ်တွေကိုဝိုင်းပြီးဖိအားပေးနေတာကြုံရပါတယ်။တပ်ဆိုင်ငန်းဥပဒေလို့ညွှန်းဆိုခေါ်ဝေါ်ကြတဲ့အဲ့ဒီဥပဒေချက်မှာအစိုးရစာတင်ကြောင်းနဲ့အေဂျင်စီနဲ့တက္ကသိုလ်တွေမှာတပ်ဆိုင်ငန်းနဲ့ကိုယ်ပိုင်ပစ္စည်းထားသူတွေလောကအခန်းတွေအသုံးပြုခွင့်ပေးရမှာမွေးရပါကြားမလိန်သတ်မှတ်ချက်အရာပဲအသုံးပြုခွင့်ပေးရမယ်လို့ညွှန်ကြားထားပါတယ်။စဉ္ဘက်လိန်ကဲ့သို့ပြောင်းလဲနေထိုင်သူတွေအတွက်သူတို့ပြောင်းလဲနေထိုင်တဲ့ကြားမလိန်တမတ်ချက်ကိုမွေးစင်းမှာပြောင်းလဲထားနိုင်မှသာလျှင်သူတို့နဲ့သက်ဆိုင်ရာသက်ဆိုင်ငန်းတွေကိုအသုံးပြုခွင့်ရကြမှာဖြစ်ပါတယ်။ပုဂ္ဂလိကအကြောင်းနဲ့စီးပွားရေးလုပ်ငန်းတွေမှာတော့သက်ဆိုင်ငန်းအသုံးပြုခွင့်ပေးရမှာကာယကံရှင်တွေရဲ့ဆုံးဖြတ်ချက်နဲ့ရွေးချယ်ခွင့်ပေးပေမဲ့မြို့ရဲ့ဒေတာတွင်းနဲ့အစိုးရအဖွဲ့လုပ်ငန်းတွေမှာတော့လိန်ပြောင်းလဲထားသူတွေအတွက်တန့်စင်ကအသုံးပြုခွင့်ပေးရမှာသူတို့ကိုယ်ပိုင်စီမံစည်းကမ်းချက်တွေထုတ်ပြန်ခွင့်ပေးထားပါတယ်။ခုချိန်မှာမြောက်ကိုရီးယားပြည်နယ်မှာဝန်ထမ်း 14,000 ကျော်ရှိတဲ့ American Airlines ကုမ္ပဏီအပြင် Apple နဲ့အခြား software လုပ်ငန်းတွေ၊စေဝါလုပ်ငန်းတွေကပါလူမှုကွန်ရက်မီဒီယာတွေပေါ်မှာကြေညာချက်တွေထုတ်ပြန်ပြီးစာညင်ဘက်လိန်လိုပြောင်းလဲနေထိုင်သူတွေကိုထောက်ခံတဲ့အနေနဲ့တပိတ်မှောက်ကြမယ်လို့ပြောထားပါတယ်ခင်ဗျာ။
ကိုယ်ဝန်ဖျက်ချတာကိုလူတက်မှုအဖြစ်ပြောဆိုကြတဲ့သူတွေနဲ့သူ့သဘောကွဲလဲတာမဟုတ်ဘူးလို့ Republican Party ဖက်ကသမ္မတဖြစ်ရေးဂျိုဘန်နေဒူထိတ်ကပြင်းနေတဲ့ American Billionaire တထေကြီး Donald Trump ကပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သူ့မှာကိုယ်ပိုင်အမြင်ရှိပေမဲ့မှတ်ချက်မပေးလိုဘူးလို့ Face the Nation ဆိုတဲ့ CBS ရုပ်မြင်သံကြားရဲ့တင်းငွေတွေနဲ့ကတွေ့ဆုံမေးမြန်းခန်းမှာ Trump ကပြောသွားတာပါ။မေးမြန်းခန်းကောက်နှုတ်ချက်တွေကိုတောက်ကြနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကိုယ်ဝန်ဖျက်ချတာကိုတရားဥပဒေနဲ့မညီဘူးလို့ပြဋ္ဌာန်းခဲ့ရင်ကိုယ်ပုံဖျက်ချခဲ့တဲ့အမျိုးသမီးတွေကိုပြစ်ဒဏ်ပေးတင်နေဆိုတော့ Trump ရဲ့ဒီသတင်းမှအစောပိုင်းကမှတ်ချက်ကြောင့်လူအတော်များများထိတ်လန့်အံ့ဩသွားခဲ့ကြတာပါ။အဲ့ဒီလိုမှတ်ချက်ပြောဆိုခဲ့တဲ့အပေါ်ဝေဖန်မှုတွေအတော်လေးထွက်လာခဲ့တာကြောင့်ကိုယ်ပုံဖျက်ပေးတဲ့ဆရာဝန်တွေကပြစ်မှုဆိုင်ရာတရားရင်ဆိုင်တင်နေဆိုပြီးချက်ချင်းဆိုသလိုပြင်ဆင်ပြောဆိုချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေကိုယ်ပုံဖျက်ချခွင့်ကိုအမေရိကန်အမျက်ဆုံးတရားရုံးကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကတည်းကအတိပြုဖေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူအတော်များများကဒါကိုတရားမဝင်ဖြစ်အောင်ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ညင်ညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အစိုးရတက်လက်ထက်နိုင်ငံပိုင်းမီဒီယာတွေရဲ့အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။စူရတလက်ထအတွင်တဲ့ဖော်ပြလာတဲ့ပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဖန်စီကန်ကျောင်းသားကောင်းဆောင်တွေရဲ့ဒီမိုကရေစီပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေနဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါတွေပါရှိလာတဲ့အပေါ်အကောင်းအမြင်မျှော်လင့်မှုတွေရှိသလိုဒါဟာအစိုးရတဲ့ရဲ့သဘောထားလားဆောင်ပါရှင်တွေရဲ့အစိုးရတဲ့အပေါ်တိုက်တွန်းချက်လားဆိုတဲ့သုံးသပ်ဆန်းစစ်မှုတွေလည်းရှိနေပါတယ်ပုံစံတက်အတွင်တက်နဲ့သတင်းတွေဖော်ပြလာတာကိုပြည်သူအများကကြိုဆိုပြီးမဲ့ပြည်ကြားရေးဝန်ကြီးတက်လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေမှာဗက်လိုက်မှုကင်းတဲ့မူတစ်ခုချမှတ်ပြီးတော့စံနှုန်းသတ်မှတ်ဖို့လည်းအရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ် NND ဥဆောင်တဲ့အစိုးရတက်လက်ထက်ပြည်ကြားရေးဝန်ကြီးတက်ဦးဖေမြင့်ကပြည်ကြားရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အသံအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအစိုးရတက်နိုင်ငံတော်ဝန်စတင်လွှဲပြောင်းယူပြီးချိန်မတ်လ31ရက်နေ့ကနေစလို့နိုင်ငံပိုင်သတင်းမီဒီယာတွေကိုအသွင်သစ်အမြင်သစ်နဲ့ပုံစံပြောင်းထုတ်ဝေခဲ့တဲ့အပေါ်ပြည်သူအများကနှစ်ချိုက်သဘောကျကျေနပ်ခဲ့ကြပါတယ်။ဧပြီလ1ရက်နေ့မှာတော့ဒီမိုကရေစီပညာရေးအတွက်လေးပွင့်ဆိုင်သဘောတူညီမှုဖော်ဆောင်နိုင်ပြီဟုကျောင်းသားကောင်းဆောင်များမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဖန်စည်းကန်ကျောင်းသားကောင်းဆောင်တွေရဲ့ပညာရေးဝန်ကြီးတစ်ဒေါအောင်ဆန်းစုကြည်အပေါ်မျှော်လင့်ချက်ပညာရေးနဲ့ပတ်သက်ပြီးသဘောထားတွေကိုထူးထူးခြားခြားဖော်ပြပါရှိခဲ့ပါတယ်။ဒီလိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌအင်္ဂလိပ်စာဌာနကတိကရတနာဘုံတက္ကသိုလ်ကဆရာဦးတူတာကအကောင်းမြင်မျှော်လင့်ပါတယ
်။ကျွန်တော်တို့အကောင်းဘက်ကိုမျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကကျွန်တော်တို့ပြည်ထောင်စုပညာရေးဝန်ကြီးယာတူယူထားတယ်။ပညာရေးဝန်ကြီးယာတူယူထားတဲ့အတွက်ပြည်သူလူထုကတိုင်းရဲ့ရွေးချယ်တင်နှံ့လိုက်တဲ့အစိုးရဖြစ်တဲ့အတွက်ပေါ့နော်။ကျောင်းသားတွေရောကျွန်တော်တို့တက်မကအကုန်လုံးပေါ့။ကျွန်တော်တို့အကောင်းဘက်ကနေပြီးတော့အပေါင်းလက္ခဏာနဲ့ဆက်ဆံလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
။ဒီလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးအပေါ်မျှော်လင့်ချက်သဘောထားနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါတွေနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မှာတော့ဒါဟာအစိုးရတစ်ရဲ့သဘောထားလားအစိုးရတစ်ကိုတိုက်တွန်းလိုတဲ့ဆောင်းပါရှင်အက်ဒီတာရဲ့အာဘော်လားဆိုတာကိုလည်းသတင်းသမားတချို့ကစမ်းစစ်မှုရှိပါတယ်ခရရနဲ့မဂဇင်းရဲ့တာဝန်ခံအက်ဒီတာပြည့်သွင်းနိုင်ကသူ့အမြင်အခုလိုပြော ောပါတယ်
ဆရာပြင်းပြန်ကြားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာတွေမှာပါတဲ့ပြင်ပဆောင်ပါခြင်းတွေပေါ့လေငါကဒီအစိုးရ policy ရင်းနေကြလူတွေမဟုတ်ဖက်နဲ့ပြပစာနယ်ဇင်းလောကဂျာနယ်လောကကလောင်ရှင်တွေကနေရောဒီနေ့မြန်မာလင်းတို့ကြေးမုံတို့ပေါ်မှာရေးခွင့်ရလာတယ်ဒါကလည်းအင်မတန်ကောင်းတဲ့ကိစ္စပါသို့တော်ဒီခုနပြောတဲ့ဒီပြောင်းသားဒီပေါ်မှာထားတဲ့သဘောထားဒီလိုဟာရီယာဆိုလို့ရှိရင်တော့တကယ်တော့ဆောင်ပါခြင်းရဲ့ policy လာဒါမှမဟုတ်လို့ရှိရင်ဒီသတင်းစာရဲ့သဘောထားလားဆိုတော့ကျွန်တော်တို့သုံးသပ်ဖို့နည်းနည်းစောနေဦးမယ်လို့ထင်ပါတယ်ဒါပြန်ကြားရေးဝန်ကြီးဌာနကထုတ်တာဖြစ်တဲ့အတွက်ပြန်ကြားရေးဝန်ကြီးဌာနဆိုလက်ရှိအစိုးရတည်ရဲ့ပြန်ကြားရေးဝန်ကြီးဌာနပါဒါကြောင့်မို့လို့ဒါဟာအစိုးရအာဘော်လို့ယူနေဆိုရင်တော့အဲ့လာမယ့်အစိုးရဟာဆောင်းပါးတွေမှာရေးနေတဲ့အချက်လက်တွေကိုစဉ်းစားနေတယ်ဆိုတော့ကျွန်တော်တို့ထားလို့ရပါတယ်အစိုးရကိုတိုက်တွန်းတာလားအစိုးရရဲ့ policy လားဆိုတာကတော့ကျွန်တော်အခုချိန်မှာပြောဖို့စောဦးမယ်လို့ယူဆပါတယ်ဗ
ျပြန်ကြားရေးဝန်ကြီးတဲ့လက်ထက်ဇက်တိုက်ဆိုသလိုအတိုက်ခံနိုင်ငံရေးသမားတက်ကြွလှုပ်ရှားသူတွေရဲ့ကြပြားတွေစာတွေဆောင်းပါးတွေနဲ့နိုင်ငံရေးသုံးသပ်ချက်တွေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်မှာအကြေတဝင့်ဖော်ပြပါရှိလာတဲ့အပေါ်မှာတော့နိုင်ငံပိုင်သတင်းမီဒီယာတစ်ခုအနေနဲ့ဗတ်လိုက်မှုကင်းတဲ့မူဆန်နှုတ်တစ်ခုတသက်မှတ်မှတ်ထားရှိသင့်တယ်လို့လည်းသတင်းစာဆရာတွေကအကြံပြုပါတယ်နိုင်ငံပိုင်မီဒီယာတွေမှာဗတ်လိုက်မှုကင်းတဲ့စံနှုန်းသတ်မှတ်ချက်ရှိသင့်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကရှုမြင်ပါတယ
်တကယ်ဖြစ်ဖြစ်လာကပါတီတစ်ခုကသူကအနိုင်ရသွားပြီးတဲ့ခါကျရင်သူခန့်တဲ့ဝန်ကြီးကသူစိတ်ကြိုက်လုပ်တယ်ဆိုတာမျိုးထက်ကိုမူတစ်ခုကတော့သူရှိရမှာပေါ့ဗျဖြစ်လို့ဆိုတော့ဒါကအစိုးရဖွဲ့ပြီးတစ်ခုကထုတ်တယ်နောက်တစ်ခုကပြည်သူလူရဲ့ပတ်စံနဲ့ထုတ်တယ်ဆိုတော့မူတစ်ခုရှိရမယ်အဲ့ဒီမူမှာပါလဲဆိုတော့ဥပမာနိုင်ငံရေးပါတီတွေနဲ့ပတ်သက်ရင်ဘယ်လိုသဘောထားရမလဲအဲ့ဒီတို့ရဲ့မူဝါဒကဘာဖြစ်ရမလဲဆိုတော့ဟိုကိုက်လိုင်းတွေပါတွေတရားရှိပြီးတော့ဟိုလုံမဒါတော့ပို့ပြီးတော့ပြင့်တော်မှာပေါ့နော်ဆိုတော့မူတစ်ခုကောင်းကောင်းမွန်မွန်ရှိပြင်ပြီးတော့ဒါထင်တာပေါ့
အရင်အစိုးရအဆက်ဆက်အစိုးရအဘော်ဆောင်မတွေနဲ့ခောက်ရိုးကြပုံစံနဲ့ဖော်ပြခဲ့တဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုညှိငွေခဲ့တဲ့ပြည်သူအများကတော့အခုလိုမျိုးအစိုးရတက်လက်ထက်အသွင်သစ်ပုံစံတင်တဲ့သတင်းဆောင်မရှင်တွေဘက်ကကလောင်စွမ်းပြလာတဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုသဘောကျနှစ်ချိုက်ကြတာကိုတွေ့ရတယ်လို့ပြောပါတယ်အစိုးရတက်လက်ထက်မပြောင်းလဲပဲဆက်လက်ထားရှိခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေဖော်ပြချက်တွေဟာလည်းပြည်သူကိုဗဟိုပြုတဲ့အများပြည်သူဝန်ဆောင်မှုပေးနိုင်တဲ့ဗတ်လိုက်မှုကင်းတဲ့နိုင်ငံပိုင်သတင်းမီဒီယာတွေဖြစ်စေဖို့ကိုလည်းသတင်းသမားတွေကရှုမြင်သုံးသပ်နေကြတာလည်းဖြစ်ပါတယ်နိုင်ငံပိုင်သတင်းစာတွေကိုပုံစံပြောင်းအရေးသွင်းမြင့်မှုစ조사နေချိန်မှာပဲလွတ်လပ်တဲ့ပုဂ္ဂလိကပိုင်သတင်းစာတွေရဲ့ရေရှည်ရက်တည်နိုင်မှုအတွက်အထောက်မှုတွေအပေါ်မှာထိခိုက်တက်ရောက်မှုတွေရှိနိုင်တယ်ဆိုပြီးတော့လဲစိုးရိမ်မှုတွေတိုးလာနေပါတယ်ရှင
်ဆိုရတဲ့လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေရဲ့အပြောင်းလဲတွေအပေါ်သဘောထားတွေကိုမတ်စုမွန်ကပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တရုတ်နဲ့ဩစတြေးလျနိုင်ငံကြားကစီးပွားရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်တရုတ်နိုင်ငံအားဩစတြေးလျနိုင်ငံတွင်ဒုတိယအကြီးအမားဆုံးနိုင်ငံခြားယင်းနီးမြုံနှံသူဖြစ်ပြီးစီးပွားရေးလောကအတွင်းပိုပြီးကျယ်ပြန့်လာနေတဲ့စိုက်ပျိုးရေးလုပ်ငန်းကအစအင်ချမ်းမြေလုပ်ငန်းနဲ့ပြန်ပြည့်မြဲစွမ်းအင်ကဏ္ဍအထိစိတ်ဝင်စားနေတာဖြစ်ပါတယ်။ဩစတြေးလျဆိုရဘက်ကနိုင်ငံကယင်းနီးမြုံနှံမှုတွေကိုကြိုးစားပါတယ်။ဒါပေမဲ့တရုတ်ယင်းနီးမြုံနှံမှုအပေါ်မှာတော့ဆန့်ကျင်မှုတွေရှိနေပါတယ်။ဆစ်ဒနီမြို့ကနေဗီဒီယိုသတင်းတောက်ဖဲလ်မာစာသတင်းပေးပို့ထားတာကိုမတ်တင်ဂီထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဩစတြေးလျနိုင်ငံတွင်အမေရိကန်ရဲ့ယင်းနီးမြုံနှံမှုကအများဆုံးဖြစ်ပြီးသူ့နောက်မှာတရုတ်ယင်းနီးမြုံနှံမှုကဒုတိယနေရာမှာရှိပါတယ်။ဗန်နာရေးလုပ်ငန်းကြီးဖြစ်တဲ့ KPMG နဲ့ဆစ်ဒနီတက္ကသိုလ်တို့ကလက်တလောကောက်ယူရရှိထားတဲ့အချက်လက်တွေအရ New South Wales ပြည်နယ်မှာတရုတ်ယင်းနီးမြုံနှံမှု80ရာခိုင်နှုန်းကျော်ရှိနေပါတယ်။လန်ဒရာဆောက်လုပ်ရေးလိုအခြေခံအဆောက်အုံတွေစီးပွားဖြင့်အင်ဂျင်မြေလုပ်ငန်းတို့မှာအများဆုံးယင်းနီးလုပ်ကင်ကြသလိုဩစတြေးလျရဲ့တပ်တူတူဖော်ရေးလုပ်ငန်းတွေမှာလည်းတရုတ်ကစိတ်ဝင်စားမှုရှိနေပါတယ်။ဆစ်ဒနီတက္ကသိုလ်တရုတ်စီးပွားရေးလုပ်ငန်းနဲ့စီမံခန့်ခွဲမှုဆိုင်ရာပါမောက်ခဟန်စ်ဟင်ဒရစ်ကတော့အခုလိုပြောပါတယ်
။ The current major trend and that's become very evident from last year.
ပြီးခဲ့တဲ့နှစ်ကထပ်နှိုင်းရှင်ရင်ပိုပြီးသိတာထင်ရှားလာခဲ့ပြီးတော့လက်ရှိအဓိကယင်းနှီးမြှုပ်နှံမှုကတော့စီးပွားရေးလုပ်ငန်းနဲ့ဆက်နွယ်တဲ့မြေယာလုပ်ငန်းမှာဖြစ်ပါတယ်။နေထိုင်မှုမဟုတ်တဲ့စီးပွားရေးနဲ့ပတ်သက်တဲ့အင်ချမ်းမြေလုပ်ငန်းမှာယင်းနီးမြုပ်နှံမှုပမာဏကကြီးပါတယ်။နောက်ထပ်ကဏ္ဍတွေကတော့ဖျော်ဖြေရေးနဲ့ပြန်ပြေဖြိုးမြဲစွမ်းအင်လုပ်ငန်းတွေလိုကဏ္ဍတွေမှာလည်းအလားအလာရှိပါတယ်
။ပြီးခဲ့တဲ့ဒီဇင်ဘာလကလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်ပိုင်းဩစတြေးလျနိုင်ငံတွင်းကစိုက်ပျိုးရေးကဏ္ဍမှာလည်းတရုတ်ယင်းနီးမြုပ်နှံမှုတိုးလာမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေနဲ့မြေတွေဝယ်ယူမှုအပေါ်မှာတော့အငင်းပွားပွဲဖြစ်နေပါတယ်။စိုက်ပျိုးမွေးမြူခြံ25ခုနဲ့နွားကောင်ရေ3000ရှိတဲ့ဩစတြေးလျရဲ့အကြီးဆုံးနိုးရွယ်ပစ္စည်းလုပ်ငန်းကြီးကိုဒ တရုတ်ရင်းနှီးမြှုပ်နှံသူတဦးကိုရောင်းချခွင့်ပေးခဲ့တဲ့အပေါ်မှာဩစတြေးလျအစိုးရဟာဝေဖန်ခံခဲ့ရတာဖြစ်ပါတယ်။လယ်သမားတဦးဖြစ်တဲ့ Chris Elbling ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုအလေးထားကြီးကြပ်သင့်တယ်လို့ယုံကြည်ထားသူဖြစ်ပါတယ်။
I would still like to think that the grassroots of Australian agriculture
stay Australia ရဲ့စိုက်ပျိုးရေးအခြေခံလုပ်ငန်းတွေမှာအဓိကလုပ်ငန်းရှင်ကဩစတြေးလျတွေပဲရှိနေကြမှာ။ဒါကကျွန်တော်ကလေးတွေကြီးပြင်းစေဖို့တကယ့်ကိုပါဝင်ချင်ကောင်းတစ်ခုပါ
။နောက်အငင်းပွားစရာဖြစ်နေတာကတော့နေထိုင်စရာအိမ်ချမ်းမြေကိစ္စဖြစ်ပါတယ်။လက်တလောလာတွေအတွင်းတရုတ်ရဲ့အိမ်ချမ်းမြေဝယ်လိုအားအေးနေပေမဲ့အိမ်ချမ်းမြေကဏ္ဍမှာတရုတ်ကဒေါ်လာသန်းပေါင်းများစွာမြှုပ်နှံထားတာလည်းဖြစ်ပါတယ်။ဆီဒနီအခြေစိုက်အိမ်ချမ်းမြေအကျိုးဆောင်မိုနီကာထုကတော့တရုတ်တန်းကျွယ်တထေးတွေအတွက်အင်ဂျီအိမ်ကောင်းတွေဝယ်ယူပေးခဲ့သူဖြစ်ပါတယ
် I think last a few years because of the you know government changed their visa
ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကအစိုးရကပြည်ဝင်ခွင့်စနစ်ကိုအပြောင်းလဲလုပ်လိုက်တယ်လေသူတို့ကနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေပို့ပြီးဝင်လာဖို့ဖိတ်ခေါ်ခဲ့တာပါဒါကြောင့်လဲချမ်းသာကြွယ်ဝတဲ့တရုတ်တွေပို့ပို့ပြီးရောက်လာကြတာပါ
တောင်းနဲ့ချီတဲ့တရုတ်ကျောင်းသားတွေဟာလဲဩစတြေးလျကျောင်းနေတဲ့ college တွေမှာတက်ရောက်ပညာသင်ကြားနေကြတာဖြစ်ပါတယ်ဒီတဲကတချို့ကတော့ကြောင်းပြီးသွားရင်မိသားစုရဲ့ရင်းနှီးမြှုပ်နှံမှုတွေမှာကူညီပြီးအလုပ်ဝင်လုပ်ကြမှာဖြစ်တယ်လို့ဆီဒနီက CBRE အင်ဂျင်နီယာဝန်ဆောင်မှုလုပ်ငန်းရဲ့ညွှန်ကြားရေးမှူးဒေးဗစ်မီလ်တန်ကပြောပါတယ်
။ One of the trends is or the main trend that with the Chinese buyers is
ပြောဝယ်သူတွေအဓိကဝယ်ကြတဲ့ပုံစံကတော့သူတို့ထဲကအများစုကကလေးတစ်ယောက်တည်းရှိတဲ့သူတွေဖြစ်ပြီးသူတို့ကလေးတက်သူတက်မဲ့အခြေချမဲ့ပြပမှာရင်းနှီးမြှုပ်နှံမှုရည်ရွယ်ကြတာဖြစ်ပါတယ်။မိသားစုပိုင်ဆိုင်မှုငွေကြေးတွေကလည်းဒီလိုပဲစီးဆင်းသွားကြတာဖြစ်ပါတယ
်။2014ခုနှစ်ထဲမှာဩစတြေးလျနိုင်ငံတွင်တရုတ်ရင်းနှီးမြှုပ်နှံမှုခန့်မှန်းခြေ 8.35 ဘီလီယံလောက်ရှိပါတယ်။ဩစတြေးလျရဲ့နိုင်ငံရေးအဆောက်အုံခိုင်မာမှုနဲ့စီးပွားရေးအလားအလာကောင်းတွေကတရုတ်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်တာကြောင့်ရင်းနှီးမြှုပ်နှံမှုပိုပြီးများလာအောင်မယ်လို့ဆစ်ဒနီတက္ကသိုလ်ကကြွမ်းကျင်သူတွေကယုံကြည်ထားပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဖီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည7:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်စုမြတ်မွန်ကအစီအစဉ်တင်ဆက်ပြီးကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။လူမှုကွန်ရက်တွေပေါ်မှာတော့လေအမေရိကန်သမ္မတရွေးကောက်ပွဲကိစ္စတွေတော်တော်လေးနေရာယူလာနေပြီကိုသားညုံသတိထားမိလား
။ဒီမှာကသမ္မတလောင်ဖြစ်ဖို့အတွက်တောင်မှဆင့်ဆင့်ရွေးကောက်ပွဲတွေနဲ့ပြန်ရတာဆိုတော့ဒီပြန်ဆိုင်ကြတဲ့ရေချိန်မြင့်လာလေလေဆွေးနွေးစရာတွေကများလာလေလေပဲပေါ့မဆွမျက်မော်ရဲ့
။သတင်းမီဒီယာတွေနဲ့အပြိုင်းလိုတော့မှပြောရတော့မယ်။တခါတလေကြလို့သောမဆန်တဲ့တိုက်ခိုက်မှုတွေဖြစ်လာရင်လေတယောက်နဲ့တယောက်မတိကြပါမိလဲကျင်ကျင်နန္နာနဲ့အကူအညီပေးကြတာတွေတွေးရပြန်တော့လေလူတွေချင်းချင်းသူတို့လိုမျိုးစိတ်မွေးနိုင်လို့ရှိရင်ကဘာကြီးငြင်းချမ်းမှာပဲလို့တွေးမိတယ
်ဘရာဇီးမျိုးကတိုက်ခိုက်မှုတွေအကြောင်းလားမဆွမျက်မောကကဘာမှာအဆိုးမြင်နေကြတာကလူနည်းစုပါဗျာအများစုအတွက်ကတော့ရေးချောင်းဖြစ်လာလို့ရှိရင်ကိုနဲ့မသိရင်တော့မှကူညီချင်တဲ့စိတ်ကသူ့လိုလိုဖြစ်လာတာ
ပါဟုတ်ပါတယ်ကိုသားညုံရဲ့ဘရာဆဲလ်စ်မြို့မှာတိုက်ခိုက်မှုတွေဖြစ်တော့ဒီဘရာဆဲလ်စ်မြို့သူမျိုးသားတွေကဒုက္ခရောက်နေကြတဲ့သူတွေသူတို့အိမ်မှာလာပြီးတော့နေလို့ရပါတယ်ဆိုပြီးကန့်လန့်နေရှင်ဒီနေရာမှာလူမှုကွန်ရက်တွေရဲ့အခန်းကလည်းအရေးကြီးတဲ့အထူးသဖြင့်တွေ့တဲ့ပေါ့အိမ်တကားဖွင့်ထားပါတယ်တို့ကူညီခြင်းပါတယ်တို့ကိုပြင်သစ်ဘာသာနဲ့တွေ့တဲ့ပေါ်မှာ tweet လုပ်ကြတယ်လေလေစိမ့်နဲ့မိရထားဘူရာယုံတွေမှာတိုက်ခိုက်တာခံရပြီးတော့လမ်းတွေပိတ်တယ်နောက်အများပြည်သူသွားလာရေးတွေအားလုံးရပ်ကုန်တယ်မလားအဲ့တော့တော်တော်များများအိမ်ပြန်ဖို့တော့မှဒုက္ခရောက်ကြတယ်လေ။အဲ့ဒါကြောင့်မို့လို့ Brussels မြို့သူမြို့သားတော်တော်များများနဲ့ဒီစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့အိမ်တွေ၊ရုံးခန်းတွေကိုဒုက္ခရောက်နေတဲ့သူတွေလာပြီးတော့နားခိုလို့ရအောင်လို့ Twitter ပေါ်မှာကြိုဆိုခဲ့ကြတယ်ရှင့
်။အခုလိုမျိုးဒီကဘာလုံးစိတ်ဝင်စားကြတဲ့သတင်းမျိုးတွေဖြစ်တဲ့ခါတိုင်းမှာဒီလူမှုကွန်ရက်တွေကတကယ်ကိုအသုံးဝင်တာဗျ။အထူးသဖြင့်ဒီ Twitter ကလက်ရှိဖြစ်နေတာကိုချက်ချင်းသတင်းပြန်တော့အောင်ဖြတ်နိုင်တာမို့လို့သတင်းတော်တွေကိုယ်တိုင်ကအားကိုးကြတာမဟုတ်လားမဆွေမောင်ရဲ့
။ဟုတ်တယ်ရှင့်။ဒီအထူးသဖြင့်ဒီသတင်းဆိုလို့ရှိရင်ကိုယ့်ရဲ့ပင်မသတင်း website စီကိုသွားပြီးတော့ကြည့်လို့မရှိတဲ့သူတွေစီကိုကိုယ့်ရဲ့သတင်းရအောင်လို့ tweet လုပ်တာကထိရောက်တယ်လေ ကိုပေးခြင်းနဲ့ခေါင်းစဉ်ရဲ့အရှိမှ hashtag ခံပြီးတော့ tweet လုပ်လိုက်တာနဲ့ကိုနဲ့ချိတ်ဆက်ထားတဲ့လူပေါင်းသိန်းသန်းစီကိုသတင်းချက်ချင်းအရောက်ပို့ပေးနိုင်တဲ့ဂျာဂန်တစ်ခုဆိုတော့အထူးသဖြင့်လူမှုကွန်ရက်အသုံးများတဲ့လူငယ်တွေအတွက်သိတ်ကိုအဆင်ပြေတယ်။ကမ္ဘာပြည်နေရာမှာဘာပဲဖြစ်နေနေ Twitter ပေါ်တက်ပြီဆိုတာနဲ့သတင်းကိုသိရပြီလေ
။အဲဒါကြောင့် Belgian နိုင်ငံမှာတက်ခိုက်မှုတွေလည်းဖြစ်ရော hashtag open house ဆိုတာမျိုးကူညီခြင်းနဲ့ tweet တွေချက်ချင်းပေါ်လာတာပေါ့ဗျ။ပြောရမယ်ဆိုလို့ရှိရင် Twitter microblog ဒီလူမှုကွန်ရက်ဖြစ်လာတာ10နှစ်တောင်ကြာသွားပြီဗျ။စနေတွင်းမှာကမ္ဘာတစ်ပိုင်းမှာထူးခြားတဲ့အပြောင်းအလဲအတော်များများကို Twitter ပေါ်မှာမှတ်တမ်းတင်ထားနိုင်ခဲ့တာပဲဗျ
။အထူးခြားဆုံးကတော့ဒီ Arab နိုင်ငံတော်တော်များများမှာဖြစ်ခဲ့တဲ့ Democracy လူထုအုံကြွမှုတွေပဲရှင်။အဲ့ဒီ Arab Spring အုံကြွမှုတွေတော့ဆိုလို့ရှိရင် Arab ပြည်သူတွေ tweet လုပ်ကြလို့အခြေအနေတွေကိုသိရတယ်လေ။ဘယ်ဟာမှားတယ်ဘယ်ဟာမှန်တယ်ဆိုတာမျိုးတော့ရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့လိုမျိုးသတင်းတောက်တွေအတွက်ကကြတော့ပြည်သူတွေရေးပြတဲ့ tweet တွေပေါ်မှာအခြေခံပြီးတော့မှသတင်းအဆောက်ကိုဆွဲလိုက်ခဲ့ကြရတာကတော့ညင်းလို့မရဘူးရှင့်။နောက်ဂျပန်မှာဖြစ်ခဲ့တဲ့ငရင်ကြီးနဲ့ဆူနာမီတုန်းကဆိုလို့ရှိရင်လေပျက်စီးမှုအတိုင်းအတာဘလောက်ကြီးတယ်ဆိုတာသိနိုင်ခဲ့ကြရမလား
။အဲဒါကြောင့်လေဒီကမ္ဘာကျော်သတင်းထဏကြီးတွေမှာအလုံးလုံးနေကြတဲ့သတင်းတောက်တိုင်းမှာ Twitter account တွေရှိတာပေါ့ဗျ။ကမ္ဘာခေါင်းဆောင်တွေဆိုလဲသူတို့ပြောချင်တဲ့သတင်းစကားကို Twitter ပေါ်မှာရေးပြကြတာအစင်လာလူတော်မှဖြစ်နေပြီ
။လှုပ်ရှားမှုတွေဆိုလို့ရှိရင်လေဒီ Twitter ကြောင့်ပဲကမ္ဘာတစ်ဝန်းကလူတွေကြားမှာချိတ်ဆက်တောင်းဆိုမှုတွေလုံနိုင်ကြတယ်ရှင့်။ဥပမာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သည်ကြတွေကျောင်းသူမိန်းကလေး250ကျော်ဖမ်းသွားခဲ့တာမှတ်မိတယ်မလားအဲ့ဒီမိန်းကလေးတွေကိုပြန်လွှတ်ပေးဖို့အတွက် hashtag bring back our girls ဆိုပြီးတော့ Twitter ပေါ်မှာတောင်းဆိုကြတဲ့ tweet ပေါင်းက6သန်းကျော်တယ်အဲ့ဒီထက်မှ American သမ္မတကတော့ Michelle Obama တောင်ပါတယ်ရှင့်
Twitter ကုမ္ပဏီကိုပူးတွဲထီထောင်တဲ့ Jack Dorsey ကဒီ2006 March 27ရက်နေ့မှာပထမဆုံး Twitter ကိုစပြီးတော့ရေးတင်ခဲ့တာ။အဲ့ဒီကတည်းကစလို့ဒီ Twitter မှာပုံမှန်သုံးတဲ့သူပေါင်းတစ်လမှာတန်းပေါင်း320လောက်ရှိတယ်လို့ Twitter ကပြောပါတယ
်။ကိုရေးချင်တဲ့အကြောင်းအရာခေါင်းစဉ်ရှင်းမှာထားတဲ့ hashtag ရဲ့အကြောင်းပြန်တဲ့ @ sign နဲ့ reply ရဲ့တဆင့်ခံ tweet ပြန်လုပ်တဲ့ retweet ရဲ့ဆိုတာတွေက Twitter ကြောင့်ပေါ်လာတာပဲလေ။အထူးသဖြင့်အခုဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာ hashtag နဲ့ခေါင်းစဉ်တက်ကြတာပုံမှန်လိုတော့ဖြစ်နေပြီ။အရှိမ hashtag ခံပြီးတော့ဘာပဲရေးရေးအဲ့ဒီဟာကို online ပေါ်မှာလွယ်လွယ်ကူကူပြန်ချလို့ရတာကတော့တော်တော်လေးကောင်းတယ်။အရင်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုပြန်ချဖို့အဆင်ပြေတယ်ရှင်။ဥမာ hashtag မြန်မာ hashtag မြန်မာ election ဆိုတာမျိုးပေါ့။ဖုန်းတွေတိုင်းရဲ့ခလုတ်ပေါ်မှာပါတဲ့ hash ခလုတ်လေးကဒီနည်းပညာတိုးတက်မှုကြောင့်မဟုတ်လို့ဒီနေ့ခေတ် online ဆက်သွယ်ရေးမှာအရေးပါတဲ့ခလုတ်လေးတစ်ခုဖြစ်လာတာကလည်း10နှစ်အတွင်းမှာထူးခြားမှုတစ်ခုပဲရှင်။
လက်ရှိဘာအကြောင်းတွေကရေပန်းစားနေတယ်လဲလူပြောများနေတယ်လဲဆိုတာကို hashtag ကြောင့်လွယ်လွယ်ကူကူသိနိုင်ပါတယ်။အဲ့ဒီကြောင်းထဲမှာကိုလဲပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆွေးနွေးနိုင်သေးတယ်မဆွေးမြမွေရဲ့
Twitter ကြောင့်မလို့အခုလိုကောင်းတာတွေရှိတယ်လို့မျိုးအငင်းပွားစရာကိစ္စတွေလည်းရှိတယ်ချင်းလောလောလတ်လတ်ဆိုလို့ရှိရင်ဒီ Belgium နိုင်ငံ Brussels မြို့ကတိုက်ခိုက်မှုတွေဖြစ်ပြီးတော့တိတ်မကြဘူး Hashtag Stop Islam ဆိုတဲ့ tweet တွေပေါ်လာလို့တိုက်ခိုက်မှုတွေလုတာကအစွန်ရောက်တွေ Islam ဘာသာနဲ့ဘာမှမဆိုင်ပါဘူးဆိုတဲ့တုံ့ပြန်ချက်တွေလည်းအများကြီးထွက်လာတယ်ကိုသားညုံရဲ့
ကျမ်းဖတ်သမားတွေကိုယ်တိုင်က Twitter လိုမျိုးလူမှုကွန်ရက်တွေပေါ်မှာသူတို့ပေးခြင်းတဲ့သတင်းစကားတွေကိုတင်တင်နေကြတာကလည်းပြဿနာတစ်ခုပြအကြမ်းဖက်မှုအားပြီးတဲ့ Twitter account ပေါင်းထောင်တောင်းချီကို Twitter ကုမ္ပဏီကပိတ်တော့ပိတ်ပစ်နေတာပဲ။ဒါပေမဲ့လည်းနောက်ထပ်အသစ်အသစ်တွေကလည်းပေါ်ပေါ်လာတာပဲဗျ။အ
ဲ့ဒါကတော့လူမှုကွန်ရက်တွေရဲ့အားနည်းချက်ပဲကိုသားညုံဦးရဲ့ဘလို့ပဲဖြစ်ဖြစ် online ပေါ်မှာတယောက်ကိုတယောက်သတင်းစကားပါနိုင်တဲ့ Twitter micro blog ပေါ်လာတာကြောင့်ပြည်သူတွေကိုယ်တိုင်ရေးတဲ့ဒီသမိုင်းမှတ်တမ်းတွေရှိလာတဲ့ကိုပြောပြခြင်းတဲ့အကြောင်းကိုစာလုံးရေ140ကန့်သတ်မှုကြားကနေပြီးတော့ထိရောက်အောင်ပြောပြခွင့်ရတာကတော့Twitter ရဲ့10နှစ်အတွင်းမှာအသုံးဝင်မှုတွေလို့ပြောရမယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအစောပိုင်းကအသံဖိုင်မာယွန်းစွာထုတ်လွှင့်မိခဲ့တဲ့အပေါ်မှာသောရရှင်တွေကိုကျွန်တော်ပြည်မြန်မာပိုင်းကအနူးညွတ်တောင်းပန်ပါတယ်မကြခင်မှာတော့တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်လိုင်းလိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်ဆိုတော့ကိုချိုးတင်အသိပေးပါစီခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်များမင်္ဂလာပါဗျာဝါရှင်တန်မြို့တော် VOA American အတန်ရဲ့2016ခုနှစ်ဧပြီလ2ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line to meter 25 32 50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညဘက်ပတ်စံကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးတိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလန်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရသာစစ်စစ်တူဦးဆောင်တဲ့အစိုးရအဖွဲ့စပြီးတော့လုပ်ငန်းတာဝန်တွေထမ်းဆောင်နေပါပြီဆိုတော့ဒီကနေ့ဒီအချိန်မှာအရင်အစိုးရအရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဘာတွေလုပ်ခဲ့တယ်လဲကောင်းတာတွေဘာတွေရှိခဲ့တယ်လဲဆိုးတာတွေဘာတွေရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အကုန်လုံးတော့လည်းပြောနိုင်မှာမဟုတ်ပါဘူးရတဲ့အချိန်အတွင်းမှာအတန်နိုင်ဆုံးအရေးကြီးဆုံးလို့ကျွန်တော်တို့နားလည်တဲ့အကောင်းဆုံးလုပ်ရက်တွေလုပ်ဖို့တင့်ပါရဲ့ဒါနဲ့လုံးမဖြစ်သွားတဲ့လုပ်ရက်တွေဒါမှမဟုတ်လုပ်တာတွေတဲကမှအလုံးမဖြစ်တဲ့ဆိုးတယ်ဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ပြည်내ဆွေးနွေးသူတွေပါဝင်ဆွေးနွေးသူတွေအမြင်သဘောထားဆွေးနွေးသွားကြဖို့နောက်ကျွန်တော်တို့စီကိုမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောတာရှင်တွေရဲ့မှတ်ချက်တွေကိုလည်းတတ်နိုင်သလောက်ဖတ်သွားဖို့ဆိုတော့အဲ့ဒီအရင်အစိုးရလက်ထက်ကလုတ်သွားခဲ့တာတွေမလုတ်သွားခဲ့တာတွေကိုကြည့်ပြီးတော့နောက်အစိုးရအနေနဲ့လည်းကျွန်တော်တို့ညီကုန်းချုပ်လေးမှာနောက်အစိုးရအနေနဲ့လည်းပဲအဲ့ဒီကနေဘာတွေသင်ခန်းစာယူနိုင်မလဲဒါလေးပဲကျွန်တော်တို့အတက်နိုင်ဆုံးဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပြည်내ဆွေးနွေးပေးဖို့အတွက်မြန်မာရေးလေလာသူတွေတူဖြစ်တဲ့ဥအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့မြန်မာစာနယ်ဇင်းတမကဦးဆောင်ဖွဲ့ဝင်စာနယ်ဇင်းသမားဦးစောတက်ထွေးတို့ကိုဖိတ်ခေါ်ထားပါတယ်အရင်ဆုံးဥအောင်သူငိမ့်အရင်အစိုးရလက်ထက်မှာအကောင်းဆုံးလုတ်သွားတဲ့ကိစ္စနှစ်ခုသို့မဟုတ်သုံးခုပေါ့လေတခါဥအောင်သူငိမ့်ကလုတ်စေခြင်းရဲ့နဲ့မလုတ်သွားတာဒါမှမဟုတ်လုတ်တဲ့ထဲကမှအလုတ်မဖြစ်တဲ့အလားကိစ္စမျိုးရှိတယ်ဆိုရင်လည်းအရေးဆုံးပြောပြပါခင်ဗျာ
ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်ပေါ့နော်ကျွန်တော်ထင်တာကတော့သူ့ရဲ့ဟိုကြံခဲ့တဲ့သမိုင်းကြောင်းပြောရမယ်ဆိုရင်တော့ဒီအခုလက်ရှိပြည်ပင်ပြောင်းလဲရေးတွေကိုစပြီးတော့ဟိုတကားဖွင့်သွားတဲ့သမရအနေနဲ့ပြောလို့ရပါတယ်ကျွန်တော်သူတစ်ပြင်းတော့ဒါတွေကျွန်တော်တို့ပြီးပြီးသားသားကြံခဲ့လဲဆိုတော့သူတစ်ပြင်းကျွန်တော်တို့လွတ်လပ်ပွင့်လင်းမှုမှာအနေအထားတော်တော်လေးများပါတယ်ဆိုတော့အရင်ကကျွန်တော်နိုင်ငံမှာဆိုရင်ဟိုစစ်စီရေးဂိတ်ကြီးကနေရာပေါင်းစုံမှာရှိပါတယ်ကျွန်တော်အခုနောက်ပိုင်းမှာတော့ဒီဂိတ်ကြီးကမရှိတော့တဲ့ဒီစာမျက်စင်းတွေကိစ္စမျိုးဆိုရင်လည်းတော်တော်လေးလွတ်လပ်ရေးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်သွားပါတယ်ဆိုတော့ဒါတွေကတော့အောင်မြင်မှုလို့ပြောလို့ရနိုင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်မြင်တာငင်းညာရေးကိစ္စမှာလည်းဒီအလုံးမဟုတ်ဤတိုင်အောင်ပေါ့နော်နေရာတော်တော်များများမှာသရတ်တန်တွေတိတ်ပြီးတော့ဟိုဒင်းညမ်းတဲ့အနေအထားရောက်သွားပါတယ်ဆိုတော့ခုလာဒီနေရာတော်တော်များများပြီးထွက်ခါမှာဒီဘမ်ဘာဆက်တွေရေးတဲ့အရင်းတစ်ချင်တော့ဆက်တွေဖြစ်နေကြအောင်ပေါ့တော့ဒီဟူလာနေပေါ့တော့ဒီဆက်ပုံအကောင့်နဲ့အနေအထားတွေပြည်သူတွေအနေနဲ့လည်းပို့ပြီးတော့ဟိုအရင်ထက်ဆိုင်ပို့လွတ်လပ်လာတဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့ဒါကတော့သူ့ရဲ့လုံနိုင်ဂိုင်နိုင်ခဲ့တဲ့အနေအထားကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့
ဆိုတော့ခုကတော့သူအနေနဲ့ဒီအစိုးရစနစ်ပြည်ပြောင်းရေးနဲ့ချိုးပါမှာလဲဒီအပြစ်ပြက်ခြားစားမှုတက်ခဲ့ရေးချိုးပါမှာလဲဆိုတော့အဲဒီမဲ့ဒါတွေကတော့ဟိုအပြိဝမလုံနိုင်ဘူးမအောင်မြင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပြောလို့တော့ရပါတယ
်ဟုတ်ကဲ့ဥစောတထွေးကရောဘယ်လိုမြင်တယ်လဲ
ကျွန်တော်တို့ဒီနိုင်ငံတော်သမ္မတဦးသိန်းစင်ဟာဒီအာဏာရှင်စနစ်ကနေပြီးဒီမိုကရေစီစနစ်ကိုချိန်တဲ့အခါမှာတချို့ဓာတ်တွေမှာစဉ်းစားပြီးလုံဆောင်ခဲ့ရတာရှိတယ်ဆိုတော့ကျွန်တော်အသိမှတ်ပြပါတယ်ဒါမဲ့ဒီချုပ်နေရာရေမှာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်တဲ့နေရာမှာတကယ်ပြည်သူ့ရောချေရပြည်ပြည်ကြောင်းလုံးရတဲ့အရာရုံမျက်ကွယ်ပြုခဲ့တာအများကြီးရှိပါတယ်။ဥပမာအပြည့်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတစ်ခုရဲ့စံနှုန်းနဲ့မညီတဲ့စာနာပြမှုမှာပါဝင်တဲ့ငင်းစုစည်းဥပဒေမျိုးတွေကိုတော့မကျူးကျင်နိုင်တဲ့ခါမှာကုချင်းချီဒီဟာပြဿနာတစ်ခုပြန်ရင်းခဲ့တာရှိပါတယ်။နောက်ပြီးတော့လက်ပြီးလက်ယူတိုက်ခိုက်ရေးကော်မရှင်နဲ့ဖွဲ့စည်းမယ်လေဖြည်းဖြည်းနဲ့မှရှိတဲ့လက်ပြီးလက်ယူနဲ့ ကျွန်တော်တို့ဒီခြားစားမှုတွေကိုအပြည့်အစုံရှင်းလင်းနိုင်ရပါဘူး။အဲအစိုးရဟောင်းကဧပြီလ31ရက်မတ်လ31ရက်နေ့ကျွန်တော်တို့ဒီတင်နာတွေပါမစ်တစ်ခုချက်တွေကိုခွင့်ပြုနေတာမျိုးတွေလည်းတွေ့မြင်ရပါတယ်။ဒီတိုင်းနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာလည်းကျွန်တော်တို့မျိုးကုန်ထုတ်စရာတွေအများကြီးရှိပါတယ်။တိုင်းသားပေါင်းစုံရှိနေတဲ့အခါမှာကျွန်တော်တို့ရှစ်ဖွဲ့နောက်နဲ့ညီညာရရှိအောင်မြင်မှုလို့ကျွန်တော်အနေနဲ့တော့ဒီလိုမမြင်နိုင်ပါဘူးဒီကသမားတယောက်နဲ့ဟုတ်တယ
်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ကျွန်တော်အမြင်အဖြစ်ပေါ့လေမြန်မာနိုင်ငံကတကယ်တကယ်ပြောရရင်အခုအခြေအနေဟာဟလာစစ်ပွဲသာဖြစ်ခဲ့တဲ့အတိုင်းပြည်ဆိုတော့ပြာပုံအောက်ကယုံထားရတာပေါ့ကျွန်တော်ကတော့ပြာပုံအောက်ကယုံထားတယ်ဆိုတာထက်တကယ်ကိုပျက်စီးပြူကျတန်ကြီးတက်နေတဲ့အခြေအနေအောက်ကနေအခုမှစပြီးတော့ယုံထားမယ်တိုင်းပြည်တစ်ခုအနေနဲ့ကျွန်တော်မြင်ပါတယ်ဆိုတော့ဦးစောတဲ့တွေသမရဦးသိန်းစိန်အစိုးရကအခုလက်ရှိသမရကြီးသမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအတွေ့လုတ်ခင်းကင်ခင်းတာအောင်လမ်းဖွင့်ပေးသွားတာတွေလမ်းကြောင်းချပေးသွားတာတွေရှေ့ကနေပြီးတော့အစပြုပြီးတော့လုတ်ပေးသွားတာတွေကိုရှိခဲ့တယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
အဲကျွန်တော်အကောင့်ဘက်ကနေပြီးတော့ဟိုအတိမတ်ပြီးပြောရမယ်ဆိုရင်တော့ freedom of expression ပေါ့နော်ကျွန်တော်တို့ဒီမီဒီယာကဏ္ဍမှာတော့တကယ်ကိုဟိုအပြုသဘောနဲ့ပြုမိတောင်းလိုက်ခဲ့တာရှိပါတယ်။ပြည်ညာရေးဝန်ကြီးနဲ့တကွာပြည်ညာရေးဝန်ကြီးဌာနကကျွန်တော်အနေနဲ့တွေ့ဆုံဆွေးနွေးညနေချိန်မှာတွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်ဆွေးနွေးချက်တွေအပေါ်မှာပြုမိတောင်းလိုက်ခဲ့တဲ့အရာတွေလည်းရှိပါတယ်။ဒါဒီကရသမားတွေအပေါ်မှာသွက်လက်စွာရေးသားခွင့်နဲ့ကျွန်တော်တို့လက်စွာဝေဖန်ပိုင်ခွင့်တွေအပေါ်မှာလည်းသူတို့အနေနဲ့တိတိသာသာကိုလက်ခံခဲ့တာရှိပါတယ်။သို့တော့တချို့ဝန်ကြီးဌာနတွေကတော့ပြုမိတောင်းလိုက်မှာမပါဘဲနဲ့မနီနုံလုံးဝတ်တုတ်ထိုင်နေခဲ့တဲ့ဝန်ကြီးဌာနတွေအများကြီးရှိပါတယ်။ဥပမာအပြင်ဆိုလို့ရှိရင်တိုင်းပြည်ကြီးတွေကနိုင်ငံသားကြီးဝင်ကြီးတူရဲဆိုတာသိပြီးပြီးပါဘူး။နောက်ပြီးတော့ပြည်ထောင်ဝင်ကြီးဌာနပြုလင်ကြောင်းလို့အများအပြားရှိပေမဲ့ဒီလိုရက်တက်ဖွဲ့အပါဝင်ပြည်ထောင်ဝင်ကြီးဌာနလက်အောက်မှာရှိတဲ့အုပ်ချုပ်ရေးဝန်ထမ်းတွေကအဲကျွန်တော်တို့ဒီ civil administration ကိုကျွန်တော်တို့ပေါ်ဆောင်နိုင်တဲ့ဒီမရှိဘူးဆိုတာတွေ့ရပါတယ်
။ဟုတ်ကဲ့ဥအောင်သူငင်းကရောပါမြင်လဲ
။ဟောဘယ်လိုကိစ္စမျိုးလဲခင်ဗျာ။
ဦးသိန်းစိန်အစိုးရကအခုလက်ရှိသမရဦးထင်ကျော်အစိုးရအတွေ့လုတ်ခင်းကင်ခင်းတာဘူးလမ်းဖွင့်ပေးသွားတဲ့လမ်းကြောင်းချပေးသွားတဲ့ကိစ္စတွေရောရှိခဲ့သလား
အော်ဟုတ်ပါတယ်ဟိုကျွန်တော်အဓိကပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီအာနာကဲပြောင်းရေးကိစ္စပါဆိုတော့ဒါကဆွေးထွက်ပိုင်ရလည်းမရှိဘူးနောက်တစ်ခါထူးထူးခြားခြားပြဿနာလည်းမရှိဘဲနဲ့ချိုးချိုးမိုးမိုးဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့မမြုံလင့်လာတဲ့ကိစ္စပါဆိုတော့ဒါကတော့ဒါကတော့ဥပဒေရှင်အစိုးရကိုပြီးခဲ့တဲ့အစိုးရကိုအမှတ်ပေးရမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကတော့တချို့ကိစ္စတွေကလုံးဆယ်ဆန်းဆန်းကိစ္စတွေရှိပါတယ်။ဆိုတော့အထူးသဖြင့်တော့ဟိုကျွန်တော်မြင်တဲ့ကိစ္စတွေမှာဥပမာမြေယာကိစ္စမျိုးတွေပေါ့နော်။ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာတော်တော်များများဟိုစီးကိတနာလောက်တာဆိုရင်ကောက်တာတွေကိစ္စတွေကတော်တော်ပြီးသွားပြီးတော့တကယ်တကယ်လက်တွေ့ကြတော့ဂိုင်မှုဟိုတိုက်ကြွယ်မှုပေါ့နော်အချိန်မပြီးတော့ဘူး။ဆိုတော့အဲ့လိုအနေအထားမျိုးမှာတော့အခုလာမဲ့ဒီ NLD အစိုးရကဒီနေရာကိစ္စတွေဆက်ပြီးကြိုင်တယ်နိုင်တဲ့အနေအထားတွေအများကြီးရှိပါလေ။ဆိုတော့အလားတူပဲခုနဟိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီအုပ်ချုပ်ရေးစနစ်ပြည်ပြောင်းလဲရေးပေါ့။ဆိုတော့ဒီလိုကိစ္စမျိုးတွေမှာလည်းရှိကခင်းရတဲ့ကိစ္စတွေမှာတချို့ကျွန်တော်ထင်တယ်အပြီးတော့ဟိုဆက်လုပ်ရမယ့်ကိစ္စမျိုးတွေရှိပါလေ။အထူးသဖြင့်တော့အရင်ကာလကဒီသမရစီကိုတိုက်ရိုက်တိုင်ကြားစာပေးနိုင်တယ်။ဒါကိုလည်းအရေးယူဆောင်ရွက်ခဲ့တဲ့အစဉ်လာမျိုးတွေပေါ့နော်။ဆိုတော့ဒါတွေလည်းဆက်လုပ်တယ်လို့ထင်ပါလား
။ဟုတ်ကဲ့။တရားစွန့်နေမဲ့တော်ရရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရခိုင်ပြည်နယ်မင်းပြားမျိုးကကျွန်တော်တို့သတင်းသမားတူလို့ပြောထားတဲ့ဦးမောင်ကျော်စံဦးမောင်ကျော်စံသမရဦးသိန်းစိန်လက်ထက်မှာဘာတွေအကောင်းဆုံးဖြစ်ခဲ့တယ်လဲမဖြစ်ခဲ့တာတွေကဘာတွေလဲ
အော်ကျွန်တော်ဦးသိန်းစိန်အစိုးရလက်ထက်မှာအကောင်းဆုံးလုပ်ခဲ့တာတွေကတွေ့ရရင်တော့အများကြီးပါအကောင်းတာတွေကလည်းအများကြီးရှိခဲ့ပါတယ်သတင်းသမားတွေလက်လက်ခင်းတို့စာတွေလက်လက်ခင်းတို့အော်ပြောရဆိုရင်လူလူတပုတ်ပြည်စီယူရီတို့ဆိုတာတွေအလောက်ဝင်ပြည်တာလည်းအများကြီးပါဒါပေမဲ့ဒီပြအောင်တာဘာတစ်ခုမှမရှိသေးဘူးလို့ပြောလို့ရပါမယ်။ဟိုကကျွန်တော်ဖြစ်နေရှင်တကားတော့သဘောကြီးဦးသိန်းစိန်လက်ထက်မှာပြည်ရင်းကြီးတွေတော့တိုင်းရာဓာတ်လူကြီးတို့ဆိုတာတွေအဲ့ဒါဒီပြဆိုတော့လက်ခံနေဆိုရင်တော့ဒီသဘောကြီးအစိုးရဟာဆက်လက်ပြီးဒီနည်းနဲ့ဒီနည်းနဲ့လည်းအစင်တန်ရှိခဲ့တယ်လို့ကျွန်တော်ယူကြည့်ပါလား။ဒါပေမဲ့ဒီကိစ္စကိုမကြည့်ပြထိတာသူတို့အစိုးရရဲ့အဲ့ဒါပြောရတာကတခုဖြစ်သွားပါလေ
။ဟုတ်ကဲ့
။ဒီကိငင်းကြီးဆွေးနွေးပွဲမှာလည်းပဲကတုံးမို့ထွက်ွက်ဆိုတော့ဟိုဟာငငယ်ရေးအမြတ်ထုံးမှုတွေပါနေတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီကတုံးမို့ထွက်ွက်တဲ့အမြတ်ထုံးမှုတွေပါနေမပါလို့ရှိရင်အမြင်ပါလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးပါ။ဒီက
ိစ္စတွေဒီကိစ္စတွေကတော့အများကြီးပါ
။ဟုတ်ကဲ့
။ဒီမှာငငယ်မှာအဓိကကျေးဇူးတာကဆွေးနွေးရှိပါတယ်။
ဒီရင်းကြီးဆိုရင
် Okay
ဒါကလည်းဒီပြဿနာတစ်ခုနောက်ဒီမိုကရေစီအတွက်ပြင်ပြောင်းရေးတစ်ခု
Okay
နောက်တစ်ခါဟိုတစ်ဖက်နိုင်ငံသားပြည်နယ်လီကော်တော့တွေဝင်ရောက်နေတဲ့ပြဿနာတစ်ခုအဲ့ဒီပြဿနာစုခုဟာ
Okay ခင်ဗျာ
ထိတ်တန့်ဟာထိတ်တန့်ရှိနေပါပဲ
Okay ပါဦးမောင်ကျော်စံဒီပြဿနာတွေကဒါရှေ့အစိုးရလည်းအခုလက်ရှိအစိုးရဆက်ပြီးတော့ရင်ဆိုင်သွားရမယ့်ပြဿနာတွေပေါ့နော်ပြီးခဲ့တဲ့အစိုးရပေါ့သုံးသက်ချက်ဦးမောင်ကျော်စံပြောသားလို့အတွက်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဒီငင်းချမ်းရေးကိစ္စပေါ့လေငင်းချမ်းရေးကိစ္စမှာဒီသမရဦးသိန်းစင်အစိုးရကအများကနေပြီးတော့မျောလင့်တလောက်ဖြစ်ချင်တလောက်ဘာဖြစ်လို့မလုံနိုင်ခဲ့တာလဲနိုင်ငံရေးအရာလုံလို့တဲ့ဆန္ဒအားနေတာလားတခြားအခက်ခဲရအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့အခုလက်ရှိအစီအဥ်ပေါ့နော်နိုင်ငံလုံးအခက်တခက်မှုရောက်နေကြရောက်ပါဆိုတော့ဒီဥစ္စာဖြစ်ဖို့ကဒီတစ်ခါကဒီတိုင်းလားအဖွဲ16ဖွဲ့နဲ့ဟိုမကောမလဲသဘောတူညီမှုရခဲ့ပါတယ်ဒါပေမဲ့တကယ်တကယ်လက်မှတ်ထိုးတဲ့အခါကျတော့အခြားအကြောင်းဘောင်းလို့ရှိတယ်ပေါ့ဗျာ၈ချက်၈ဖွဲ့ပဲသူများညီသားရဲ့ပါပါတယ်ဆိုတော့အဲ့ဒါကလည်းကျွန်တော်အနေနဲ့နားလည်နိုင်တာကအဖွဲ့အားလုံးကိုအမိတ်ပြီးလို့လည်းမရနိုင်ပါဘူးဒီအဖွဲ့တွေကပြည်ရဲ့ဆန္ဒနဲ့ပြည်ရဲ့အခြေအနေနဲ့ပေါ့နော်စသဖြင့်ကျွန်တော်ပြောယုံကြည်မှုလိုပါလေမှာ
အဲ့
တော့အခြေအနေဘောင်းဆိုမရွတ်နဲ့လို့ပဲလက်မှတ်ထိုးပြပါကျွန်တော်ယူပါတယ
်ဟုတ်ကဲ့ဥဥဇော်တွေတခါတစ်ဖက်မှာကြည့်ရင်ဟလာကျွန်တော်တို့တော်တော်ရှင်တွေရေးတဲ့စာရီထဲမှာလည်းပဲပါပါတယ်ဆိုတော့နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တယ်ဒေါ်ဆန်းစုကြည်ပါဝင်ပေါ့လေ88မျိုးဆက်ចောင်းသားកောင်းဆောင်တွေရင်းနှောင်းចောင်းသားပေါ့လေ88မျိုးဆက်កောင်းဆောင်တွေလှုပ်ပေးခဲ့တယ်ဒါတွေကိုချီးကျူးကြပါတယ်တဖက်ကလည်းပြန်ဖမ်းတာတွေရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒီအပေါ်ကရောဘာကြောင့်ဟလာလှုပ်တုံးကလှုပ်နောက်ထပ်တိတ်တီဒီ ary ကမဖမ်းလဲရတယ်ဟလာအများစုပြောကြတာကဟိုဒီတိုင်းရှင်းလိုက်လို့လည်းရတယ်ပြေလည်အောင်လို့လုပ်လို့ရတယ်အဲ့ဒီကြားတဲ့ကဖမ်းတယ်ပုံမှန်တွေအများကြီးတက်ပြီးတော့ထောင်ချတယ်ဒါတွေကဘာအခြေအနေကြောင့်ဖြစ်တယ်ဘာအခြေအနေကြောင့်လုတ်တယ်လို့ဥစောတွေမြင်တယ်လဲ
ကျွန်တော်တို့ဒီရှေ့9နှစ်ပြင်မှာဥဆောင်ခဲ့တဲ့နိုင်ငံတော်သမ္မတဟာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာပေါ်မှာအဖြေထုတ်နိုင်သွားရှိတဲ့တက်မတော်ပေါ်မှာဟိုဩဇာတမှုလေပါခြင်းကြောင့်ဖြစ်တယ်လို့ယူဆပါတယ်ဘုမအားဖြင့်ဆိုလို့ရှိရင်တက်မတော်ရဲ့အရေးယာတွေကိုတင်ကြီးတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ community channel ကတင်းတောက်ဒီထောင်ချခဲ့တာရှိပါတယ်ဒီကြားထဲမှာတချို့နိုင်ငံတော်သမ္မတရဲ့အဲလူချင်းသက်တမ်းနဲ့ဒီတိုးခဲ့တဲ့ဟို criminal တွေကျွန်တော်တို့ရိုးရာရင်းသားတွေအများများရှိခဲ့ပေမဲ့ဒီလူတွေကိုသမ္မတအနေနဲ့အပြင်ကိုရောက်အောင်လုပ်ပေးနိုင်ခြင်းရှိရောဒီလူမျိုးမလုပ်ပေးနိုင်ခဲ့တဲ့အကြောင်းပြည်တွင်းမီဒီယာသမားတွေနဲ့နိုင်ငံတကာကဝေဖန်မှုတွေအများကြီးကြုံတွေ့ခဲ့ရပါတယ်ဒါသမ္မတဦးသိန်းစင်အတွက်တော့နိုင်ငံရေးအရှုံးလို့ကျွန်တော်ဒီသတ်မှတ်ချင်ပါတယ
်ဟုတ်ကဲ့
အခုကြည့်လေဒီလူတွေကထောင်ထဲမှာရှိနေတဲ့အတွက်ကြောင့်တက်မတော်ရဲ့ဩဇာအာဏာကြီးမားမှုပေါ်မှာနိုင်ငံတော်သမ္မတအနေနဲ့တွန်းလှန်နိုင်မှာမရှိဘူးဆိုတော့ပြီးခဲ့တဲ့မှာနေတာတက်ပြီးကြာလို့ရှိတာပ
ါဟုတ်ကဲ့ဦးရတင်းမကွေးတော်တာရှင်ကကောင်းကျိုးတွေထဲမှာရွေးကောက်ပွဲလှုပ်ပေးတာမြစ်ဆုံဆဲကိုရက်တာတခါလူငယ်ချမ်းသာဝင်ပေးတာစီးပွားရေးပြည်ပြောင်းလဲမှုလုပ်တာအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့တာပြည်သူ့တော်ဥပဒေရေးရာနဲ့အထူးကိစ္စအများဆိုင်ရာလေးလံဆန်စစ်သုံးသက်ရေးကော်မရှင်ဖွဲ့တာပြည်တော်စုအဆင့်ငင်းချမ်းရေးစတင်တာကြပြတ်ရွေးကောက်ပဲလို့ဒါတွေကိုသူကကောင်းကျိုးဖြစ်ပြောထားပါတယ်စိုးပစ်တွေထဲမှာလည်းဒီမတရားဖန်ဆီးထောင်ချတဲ့ကိစ္စတွေတခါတွေးဆွန်ဆွေးနွေးဖို့တောင်းဆိုတာတွေမှာနီလန်မျိုးမျိုးနဲ့ရှောင်တာတွေနောက်လူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအပြင်းထန်ဖြိုခွဲတာတွေအစိုးရဆုံးကတော့သူကပညာရေးပြည်ပင်ပြောင်းလဲလို့တဲ့ចောင်းသားတွေနဲ့အပြေးယူလုပ်ထားတဲ့ဂရုပေါ်ချိုးဖောက်ပြီးတော့အတင်းကျပ်ဖန်ဆီးတာတွေကိုသူကဆိုးတဲ့အချက်တွေဖြစ်ထောက်ပြပါတယ်ဦးရဲတင့်မကွေးကဆိုတဲ့သောတာရှင်ကနောက်ထပ်ကျွန်တော်တို့မန္တလေးကဆွေးနွေးမယ်သောတာရှင်ဦးထွန်းကြီးဦးထွန်းကြီးကရောဦးသိန်းစိန်အစိုးရလုပ်ခဲ့တာဒီပေါ်ဘလို့မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာကြားလာမသိဘူး
။ကြားပါတယ်ခင်ဗျာ
။ဦးသိန်းစိန်အစိုးရပေါ့ဘုရားကယနေ့ဟိုတူတူနဲ့လူရွယ်လေးကထုံမာကြည့်နေတာပါ။ဇက်ကွက်မလဲလို့မလို့သူတမင်တက်အောက်ဆင်းနေတာ။ကျွန်တော်တော့ဘလို့ပြန်မာတဲ့ဘာဖြစ်လို့လို့ဆိုတော့အတူပြောတာတွေကဘယ်ဟာပဲဖြစ်ဖြစ်တဝက်လောက်တောက်ပဲဖြစ်ရဲ့။တော့တောက်ကပြီးခဲ့တယ်လို့တဝက်လောက်ကခြံထားတာပါ
ဟုတ်ကဲ့
အဲ့ဒီတော့ဒီအရေကိုလူလို့ထားဒီခေကတဝက်လောက်ရက်တိုက်တယ်ဟိုစီဟိုတဝက်လောက်အငင်းထားပါဆိုတာကအကျိမအမှန်လို့သူ့တစ်ဖက်ကနောက်ကျောင်းသူ့ရဲ့အပေါင်းနဲ့ဖြစ်မာလုံးွယ်ပေါ့အားကျွန်တော်တို့တို့ရလို့ပွင့်တော့
ဟုတ်ကဲ့ခင်ဗျာ
အဲသူ့ရဲ့အပေါင်းနဲ့မာလုံးွယ်ကိနဲ့ပူပေါင်းပြီးတော့ကိုဟိုမကောင်းပြန်ရင်းနဲ့
ဟုတ်ကဲ့ပါ
အခုကျတော့ပါဝင်ကြီးကသူတို့လူတွေကသူတို့ချင်းသူတို့ခြာခြာလဲပြီးတော့ကိုတိုင်းပြည်ရောတပါလုံးကရောကျွန်တော်တို့ဒီဒီမိုကရေစီဖွဲ့ချုပ်ယခုတက်လာတဲ့အစိုးရကိုအားပေးနေတာဆိုတော့ညာကြားရတို့မလွယ်တော့ဘူးဆိုတာကိုသိခြင်းအဖြစ် ဒီဟာမြည်တဲ့ဓာပြောင်းဝင်သွားပါဒါ
ဟုတ်ကဲ့ဦးထွန်းရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမန္တလေးမြို့ကဦးထွန်းရဲ့သဘောထားပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကနေဆက်သွယ်ထားတဲ့မတ်သူဇာခင်မတ်သူဇာခင်ဘာတွေကောင်းတာဘာတွေဆိုးတာတွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီကနေမော်နော်ဟိုကပါလေးရှိရဲစကားလေးရှိရဲအဲဟိုသူတို့ဖြစ်နေတယ်ဟိုဒီအဲ့ဒါအင်းတိုင်းနေချက်မှာဆိုရင်ဟိုဘောနော်ဟိုအတိအကျအနေစီဖြစ်တယ်ဘုကိုကြောင့်ကိစ္စပေါ့နော်တမလားတမစီဖြစ်တယ်ဒီရှင်းနိုင်ဘူးနောက်ပြရတော့လည်းလည်းတော့ဒီကိစ္စမှာလောဆက်တည်နေရှိနေခုထင်တယ်ဖြစ်နေနိုင်နေဘောနော်အဲ့လိုမျိုးဒီဟိုနောက်ဒီဒီရဲ့ခါဘောတော့ပြည့်စီဝါးလေးပေါ့ဆိုလို့ဒီကအခုရှင်းနေကိုယ်စင်းတော့ကိုယ်စင်းလုံးနေဆိုလေဒီကိုကြီးကြာကြာနေကြဘုကကိုယ်စင်းနေတက်နေတာကိုကြာမလို့ပြန်ဆောင်ပေါ့နော်အဲ့လိုမျိုးဒီအားကြီးပဲပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးကောင်းတဲ့ချက်တွေကတော့ဒီမြန်မာတို့ဒီနိုင်ငံသားအထက်နဲ့ဆုံးနေပြီးတော့ပြန်လို့ရတယ်ပေါ့နော်အဲ့လိုမျိုးတွေကဆုံးမြန်မာရဲ့ရှင
်ဟုတ်ကဲ့ပါခင်ဗျာမတ်သူဇာခင်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဦးအောင်သူကြီးအမြင်မှာဦးသိန်းစိန်ဒီသူအခုလှုပ်သွားခဲ့တာတွေထက်ပိုပြီးတော့လုံနိုင်ခြင်းရှိတယ်ပိုပြီးတော့လည်းလုတ်ခဲ့သင့်တယ်လို့များမြင်မိလား
ဟုတ်ကဲ့ဟိုကျွန်တော်ဘုံကချက်ပေါ့နော်ဦးသိန်းစိန်ကကျွန်တော်မြင်တာကဟို traditionalist ပေါ့သူကသူရိုးကြအစင်လာကိုစောင့်ထိန်နေသူတယောက်လို့ကျွန်တော်ပုံပြနေတယ်ဒါဆိုတော့သူရှင်ကသူရဲ့ဝန်ကြီးခွဲကသူကိုယ်တိုင်စိတ်ကြိုက်ရွေးချယ်လာတဲ့စာရင်အရင်အစိုးရရဲ့ဟိုကိုယ်ဆက်ခံရတဲ့သဘောပေါ့ကအဲ့လိုမျိုးကျွန်တော်မြင်ပါတယ်အဲ့တော့အရင်ဆုံးကအဖွဲ့ကဆက်ခံရတဲ့ဝန်ကြီးတွေနဲ့ပြုလုပ်ရတယ်အဲ့တော့အလေးထားမှာပထမနှစ်ခွဲလောက်ဆက်တမ်းမှာသူ့ရဲ့ပြည်ကြောင်းလည်းမှုတွေကတော်တော်နဲ့အချိန်လည်းကောင်းပါလေဂျင်းနဲ့အားရကြီးလည်းကောင်းတာတွေ့ပါတယ်ဒါပေမဲ့နောက်ပိုနှစ်နှစ်ခွဲမှာအလေးထားကတော့ဟိုခုနပြောတဲ့အတိုင်းပဲပေါ့နော်အချိန်ကြီးတစ်ခုမှာအခါအစားတစ်ခုမှာရပ်သွားတဲ့လူမျိုးသဘောနဲ့အရှိန်ကျကျသွားလို့ကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့ဥစ္စာတတိကရောဘယ်လိုမြင်လဲဒီထက်ပို့ပြီးတော့လုံနိုင်ခဲ့တဲ့လို့များတွေးမိသလား
ဒီရပို့ပြီးလုံနိုင်ခဲ့တဲ့လို့ကျွန်တော်တွေးမိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတိုင်းသားကြီးကကျွန်တော်တို့ဂျင်းကြီးရဲ့အသက်တရောရှိနေတဲ့အချိန်မှာဒီကျွန်တော်ဂျင်းကြီးဖြစ်တဲ့မှာဟိုတွန့်တွန့်တိုးဖြစ်နေတိုင်းသားအဖွဲ့ကြီးကိုပြောရသလိုရှိရင်ကိုကိုယ်တိုင်သွားရောက်တဲ့ပတ်တာမျိုးကိုကဖိတ်ကြားပြီးတော့တမန်အိမ်တော်မှာတွေ့ရမျိုးလုပ်ရင်အခုဆိုရင်ပြဿနာတချို့ဟာပြီးခဲ့တဲ့9နှစ်ကမှဖြစ်ရှင်းနိုင်သွားနေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဒီဘိုးပေါ်မှာပြည်ရင်ကြောင်းလုံးနဲ့ပတ်သက်ပြီးတော့တိတိကျကျမငြိမ်ချနိုင်ခဲ့တဲ့တိုင်းနိုင်ငံရဲ့မှာပြည်ရင်ကြောင်းလုံးတွေဟာမသက်ရောက်ခဲ့ပါဘူး။အဲဒီသမရရဲ့တတိယဆိုင်ဟာလည်းအဟောတိကံဖြစ်သွားလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ Facebook ကရေးထားတဲ့သောတာရှင်တယောက်ကတော့အကောင်းဆုံးတွင်တွဲတယ်တဲ့ဒါပေမဲ့အစိုးရကအားကြီးလို့တော့ကောင်းတာတွေမြင့်မြင့်သွားတယ်တဲ့စင်ကနီတီသူ့ရဲ့မပြတ်သားမှုကိုလူကိုမနိုင်မှုသဘောထားသိမှုတွေကလည်းမျက်မြင်ပါပဲတဲ့နောက်တစ်ယောက်ကလည်းပဲသူ့မြင်ရပြောရမယ်ဆိုရင်သမရဟောင်းဦးသိန်းစင်ရဲ့လှုပ်ဆောင်ခဲ့တဲ့မြတ်ပေါ်ဂျင်းနဲ့အားမှုရှိတာမတွေ့ပါဘူးတဲ့ဒါပေမဲ့ရွေးကောက်ပွဲကိုတရားမမြတ်တတကောင်းကောင်းမွန်မွန်လှုပ်သွားတာအာနာလွှဲပြောင်းရေးအဲ့ဒီနှစ်ခုတော့သူကဂျေဇုတင်ထားပါတယ်ဂျင်းနဲ့အားမှုဆိုတာမျိုးတော့မသုံးပါဘူးတဲ့အဲ့ဒီနှစ်ချက်နှစ်ချက်ကို၅နှစ်တာအတွက်ဂျေဇုတင်ပါတယ်တဲ့နောက်ဆက်ကြိုးရမယ်စီးပွားရေးပြဿနာတွေတခါကျွန်တော်တို့ဆီယန္ဒာရှိအုပ်ချုပ်မှုကျွလွန်ခဲ့တဲ့အကျွေးတွေသူဆိုရလက်ထက်မှာလည်းမဖြေရှင်းမဲ့တဲ့အလားတူကျွလွန်ခဲ့ကြပြန်ပါတယ်တဲ့ဆိုတာတွေလည်းသူကထောက်ပြထားပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ပဲဆက်သွယ်ထားတယ်သောတာရှင်ကိုနေမင်းကိုနေမင်းကရောဦးသိန်းစိန်ဘာတွေကောင်းတာလုပ်ပြီးတော့ဘာတွေမကောင်းတာလုပ်သွားပါလဲခင်ဗ
ျဟုတ်ကဲ့ကကျွန်တော်ပြောရမယ်ဆိုရင်တော့ဒါတော့ကျွန်တော်တို့အခြေခံလာစာတတ်မှတ်ထားတဲ့အနှုံးသားပါပေါ့နော်ကျွန်တော်တို့တနည်းဦး3500နဲ့ဒါတတ်မှတ်ထားပါတယ်ဗျဒါပေမဲ့3500တတ်မှတ်ထားတဲ့ဆိုမှတချို့နေရာတွေမှာတော့ဒါသူရဲ့အခြေခံလမ်းက3000ကအသက်မဲ့ထားမှုပုံမှာတော့ဒါတချို့နေရာတွေမှာတော့လုံးဝမတွေ့ရဘူးဗျ။တချို့နေရာမှာတော့ပေးတဲ့လောက်ပေးတယ်ပေါ့နော်။အစိုးရဝန်ထမ်းတွေမှာအကုန်လုံးပေါ့။အဲ့ဒါကြီးရှိပါတယ
်။ဟုတ်ကဲ့
။သူရဲ့အားနေချက်တွေပေါ့နော
်။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ
့။ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့ပြောကဲ့ကိုနေမင်းကြံသေးရင်ပြော
။ဟုတ်ကဲ့။နောက်တစ်ချက်ပြောရကျွန်တော်တို့မြေစုံစီမံကိန်းပေါ့နော်။ဒါသူသမရအနေနဲ့ဒါပုံဝင်နေနေဖွင့်လိမ့်မြင်တာမှုဒါသူရဲ့တိတိကျကျမှုမရှိဘူးပေါ့နော်။ကျွန်တော်မြေစုံစီမံကိန်းအနေနဲ့ပြောရမယ်ဆိုရင်တော့ဒါသူ့ရဲ့လက်ထက်မှာတော့ဒါရက်ဆိုင်ထားခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ဒါမင်းကသူရက်ဆိုင်ထားခဲ့တာဒါမင်းကအဲ့ဒီမြေဆုပ်စီမံကိန်းရဲ့အနေထားမှာဒါသူပြောမယ်ဆိုရင်တော့တမန်တော်အောင်အနေနဲ့ပြည့်ပြည့်သားသားကျွန်တော်အနေနဲ့မြင်ရတော့ပြည့်ပြည့်သားသားပေါ့နော်ဆုံးဖြတ်ပိုင်နိုင်မှရှိရမှာဒါရက်ဆိုင်မယ်ဆက်လုံးဆက်လုံးတင်မယ်ပေါ့
ဟုတ်ကဲ့
ဒါသူကလည်းဒါရက်ဆိုင်ထားမယ်ဆိုတဲ့အနေထားပဲသူပြောခဲ့တာကျွန်တော်
အားများပါဗျ
ာဟုတ်ကဲ့
ဟုတ်ကဲ့ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်ဥဝန်သူကြီးတမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်တမရတယောက်တည်းကိုပြောချင်ပါဘူးဒါအစိုးရတစ်ဖွဲ့လုံးမှာတာဝန်ရှိတဲ့ကိစ္စနိုင်ငံဦးချုပ်ရေးအစိုးရဖွဲ့ဦးချုပ်ရေးဆိုတာကဆိုတော့အားလုံးချုပ်ပြီးတော့ပေါ့လေဟဲ့လား သူတို့ကိုယ်တိုင်ကယူရွေးချက်နဲ့မဟုတ်ဘူးဆိုရင်တောင်မှနောက်အစိုးရအခုလက်ရှိအစိုးရအတွေ့ပြဿနာတွေပိုပြီးတော့ကြီးထွားစေဖို့အစချသွားတယ်ဆိုတာမျိုးတွေရောဥက္ကောင့်သူကြီးမြင်တာရှိလား
အဲ့ကျွန်တော်နေနေတော့ဘောနော်ဟိုရည်ရွယ်ချက်ရှိရှိနဲ့အဲ့လိုချသွားတယ်လို့တော့မမြင်ပါဘူးဆိုတော့ဒါပေမဲ့လည်းအစိုးရရန်ရာကြီးကြီးတဲ့အနေအထားမှာတချို့ပြဿနာတွေကတော့အဲ့လိုဖြစ်ကောင်းဖြစ်သွားနိုင်ပါတယ်အထူးသဖြင့်တော့ budget ကိစ္စပေါ့ဗျာတခြားလုံးလုံငွေပြလာပါပဲဆိုတော့ဒီ budget လုံငွေပြတဲ့ကိစ္စကတော့နောက်အစိုးရအထိလည်းဆက်ခံရမယ့်အနေအထားပါဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်မြင်တာတော့ဒီအစိုးရကြီးကနေကျွန်တော် privatization ခေါ်တာပေါ့တချို့ကိစ္စတွေကိုပုဂ္ဂလိကလက်လွှဲတာတို့တချို့ contract ပြီးတဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီရေကောက်ပွဲပြီးပြီးတဲ့ကာလဒီကာလအတွင်းမှာတော်တော်များများလည်းလုပ်သွားတာရှိပါတယ်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်မြင်လာတော့ဟိုမဖြစ်သင့်ဘူးပေါ့နော်နောက်အစိုးရအတွက်ဘာခေါ်မလဲဟိုကြိုပြီးတော့ဟိုလုပ်သွားတယ်လို့တော့မြင်နေခင်ဗျအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ဦးဇော်သက်ထွေးရောအဲ့ဒီလိုမျိုးနောက်အစိုးရအတွက်တော့ဒီလိုလေးလုပ်သွားလိုက်ရင်တော့ဒီလိုလေးတော့ဖြစ်သွားမှာပဲဆိုတော့မျိုးတွေတွေ့မိသလ
ားတွေ့ပြီပါလေနောက်တစ်ခါတော့ငင်းရဲပြဿနာပါ။ငင်းရဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်စမတ်ချက်တဲ့အခါကျတော့အခုအစိုးရတရားငင်းရဲနဲ့ပတ်သက်ပြီးတော့ကျွန်တော်အစားအပြန်စားမှုဖြစ်နေရှိပါတယ်။တချို့ငင်းရဲဖွဲ့ဖွဲ့ရာသူတို့ရှိပြီးခဲ့တဲ့ငင်းရဲဖြစ်စဉ်တွေမှာမပါဝင်တဲ့အစားအပြန်စားလို့တဲ့သဘောထားတွေလည်းပြတ်သားနေတဲ့အတွက်ကြောင့်ကျွန်တော်တို့ဟိုအစိုးရငင်းရဲနဲ့ပတ်သက်ပြီးတော့အတော်တန်ရုန်းကန်ဝယ်ရှိပါတယ်။နောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားပြည်နယ်ပြည်ရည်တွေကိုအခြေအနေအရသိပြီးတော့မလှပါပါဘူးဒီအခြေအနေအရဆိုလို့ရှိရင်ဒီလက်ရှိဆိုတာအကျက်တဲ့ site တွေနိုင်ငံရေးပြဿနာတွေဖြစ်လာနိုင်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့ဆိုတာလက်ထက်ဒီမှာတိုင်းဒေသကြီးအစိုးရအဖွဲ့ပြည်မှုငါးဦးကိုကျွန်တော်တို့အရေးယူခဲ့တယ်နဲ့ဝီဒီယိုတွေအရေးယူမခံခဲ့ရပါဘူ
း
ဒါကကျွန်တော်တို့လက်စားမှုနဲ့ပတ်သက်ပြီးတော့ဟိုပိုင်ပိုင်နိုင်နိုင်မလုပ်ခဲ့တဲ့ကိစ္စမျိုးတွေရှိပါတယ်အခုလဲနောက်ဆုံးကလက်ထက်မှာအစိုးရခန့်ထားတဲ့အစိုးရအဖွဲ့အဲကျွန်တော်တို့အထူးအမှုတွေနေနေရောဘယ်လိုလုပ်မလဲ
ဟုတ်ကဲ့
ဝန်ကြီးချုပ်ဒီမှာကျွန်တော်တို့ဟိုပညာပြခင်ဝန်ကြီးချုပ်ဒီနေရောဘယ်လိုပြင်ဆင်မလဲဆိုတဲ့ပြဿနာအများကြီးရှိပါတ
ယ်ဟုတ်ကဲ့ဦးထေးစောဆိုတဲ့တော်တော်ရှင် Facebook ကနေပို့ထားတာကဒီစေအုပ်ချုပ်ရေးကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပေးတာဈေးကွက်စီးပွားရေးစနစ်ကျင့်တဲ့အတွက်ဒီဘက်ကတင်သွင်းပစ္စည်းတွေဈေးကျတာဒီမိုကရေစီစနစ်နဲ့ညီချောမွေ့ဆိုတာတရားဝင်အာဏာလွှဲပြောင်းပေးတာဒါတွေကိုသူကတမိုင်းမှတ်တမ်းတင်ရမယ်လို့ပြောပါတယ်မကောင်းတဲ့လူရက်ကတော့ចောင်းသားတွေနဲ့ဆွေးနွေးပြီးမဖမ်းဘူးလို့ကတိပြုပြီးမှတက်တန်းကုန်တဲ့အချိန်ထိပြန်လွတ်မပေးပဲဖမ်းတာကိုတော့အယုတ်စိအကြီးတန်းနဲ့လုပ်ရဲလို့သောရရှင်ဦးထေးစောကမြင်ပါတယ်အခုပြည်မျိုးကကိုတင်ထေးတည်းရဲ့ဆွေးနွေးဖို့ကိုတင်ထေးဦးသိန်းစိန်ကောင်းတာတွေဘာလို့သွားပါသလဲစိုးတာတွေကရောဘယ်လိုမြင်ပါသလဲ
ဟောကျွန်တော်ကတော့အကောင်းဆုံးကမြင်ရင်ကျွန်တော်သိရတာချင်းဆိုတော့ဆက်ဆိုးရှိအောင်လို့သူကဓာတ်ခံပြီးတဲ့သဘောပဲအဖြစ်သာလို့သာဒီတော့မှကြည့်ရေဖို့ပြန်နေတယ်တော့ဒီဘက်ကအာနာလွှဲရတာဗျတော့ဒီပေါ်ကြီးကိုဒီကဟိုလေကိုပြီးပြီးလက်ခံနေအောင်သူကပြီးသူတွေကလက်ခံကိုတက်လာတယ်သူကရောင်းဆောင်ပြီးဒီလောက်တော့လေဒီမိုကရေစီလမ်းရောက်ပေါ်ဆောင်မယ်ဆိုတာအမှန်တကယ်တော့ပေါ်ဆောင်တာမဟုတ်ဘူးလက်တွေကြကြမှာတော့ပြရတာဒီတကြိုးရှင်ဖို့ပဲဒီလောက်သွားတယ်ပြစ်ပါလို့သာဦးလွှဲလိုက်ရတာလေ
ဟုတ်ကဲ့
လွှဲတင်ရကြတာတော့
ဟုတ်ကဲ့ကိုတင်တေးပြည်မျိုးကကျေးဇူးများကြီးတင်ပါတယ် Facebook သောတာရှင်2ကအကောင်းကလူရန်ဒီပါဖုံးကင်လာနိုင်တယ်အစိုးဆုံးကမီးလောင်မှုစံချိန်တက်တင်ခဲ့တယ်ဒါပဲတဲ့နောက်တစ်ယောက်ကတော့သူတို့ပြုစုခဲ့တဲ့စာအုပ်ရှိပါတယ်တဲ့အဲ့ဒါကိုပြောင်းပြန်ယူလိုက်ပါတဲ့ပြောင်းပြန်ယူလိုက်ပါတဲ့နောက်တစ်ယောက်ကဦးသိန်းစိန်တို့လက်ထက်မှာလုပ်ထားတဲ့စာအုပ်ဦးအောင်သူကြီးဟိုတလောကအဲ့ဒီစာအုပ်ဝယ်လို့ကြားပါတယ်ဝယ်လို့ရသလားခင်ဗျ
ခဲ့ကြောင့်မတူမရသေးဘူးခင်ဗ
ျဆိုတော့အခုကျွန်တော်ညီကုန်းချုပ်ခံနေလေးပေါ့ကျွန်တော်တို့အချိန်နည်းနည်းကြံတဲ့အချိန်မှာပထမဦးဆုံးတစ်ချက်ကဥအောင်သူငိမ့်နဲ့ဦးစော်သက်ထွေးနဲ့ပထမဦးဆုံးဥအောင်သူငိမ့်အရင်ဆုံးပြောပါဦးသိန်းစိန်အစိုးရကိုလှုပ်ဆောင်ခဲ့တဲ့မြတ်အားလုံးကိုအမှတ်ပေးမယ်ဆိုရင်အမှတ်1ကနေ30အထိကျွန်တော်တို့အမှတ်ပေးမယ်ဆိုရင်ဥအောင်သူငိမ့်ကဘယ်နှမှတ်ပေးမလဲ
ကျွန်တော်အနေနဲ့ကတော့ဟိုကျွန်တော်၅မှတ်လောက်ပေးခြင်းပါခင်ဗျ
ာဥအောင်သူငိမ့်က၅မှတ်ဦးစော်သက်ထွေးကရော1ကနေ30အထိအမှတ်ပေးဖို့ဦးသိန်းစိန်အစိုးရကိုဆိုရင်ဘယ်နှမှတ်ပေးခြင်းတလဲ
3.5 မှတ်ပေးပါ
3.5 မှတ်ဦးအောင်သူငင်းက9မှတ်ဆိုတော့အင်းတိတ်တော့မဆိုးပါဘူးကျွန်တော်တို့ဟိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့ finalist နှစ်ယောက်ရဲ့အမှတ်ကိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့4မှတ်ကျော်ကျော်တော့ရမှာပေါ့လေဆိုတော့အောက်မှတ်တော့မရဘူးဆိုတဲ့သဘောရှိပါတယ်ဒီအမှတ်ကိုကျွန်တော်တို့မှတ်ထားကြရအောင်ပါနောက်9နှစ်ကျော်ပြီးတဲ့အခါကျရင်အခုလက်ရှိအစိုးရကိုလည်းကျွန်တော်တို့အမှတ်ပေးဖို့အတွက်ကျွန်တော်တို့ finalist တွေလည်းပဲစောင့်ကြည့်ထားပါနော်နောက်တစ်ချက်ကနောက်ဆုံးတစ်ချက်အနေနဲ့ကဦးအောင်သူငင်းအခုအစိုးရသစ်အတွဲပထမအစိုးရစီကနေပြီးတော့အကောင်းဆုံးသင်ခန်းစာယူနိုင်တဲ့အချက်တစ်ချက်ကိုပြောပါဆိုရင်ဦးအောင်သူငင်းပါပြောမလဲ
အရင်အစိုးရလက်ထက်ကသင်္ကန်းစာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့ကတော့အခုလိုအစိုးရရန်တရားရှော့ချလိုက်တာလက်ခံပါတယ်
ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်အနေနဲ့ကတော့ဒီချက်ထိရောက်တဲ့အစိုးရရန်လျာပြည်ပြင်ပြောင်းလဲမှုကိုဆက်လုပ်သွားဖို့လိုမျိုးတင်ပါလား
အစိုးရရန်လျာပြည်ပြင်ပြောင်းလဲမှုဆိုတော့အုပ်ချုပ်ရေးပေါ်တော့ပြည်ထောင်စုအလောက်မှာရှိတဲ့ထူထူအုပ်ချုပ်ရေးအဲ့ဒီကိစ္စကလွယ်ပါမလားဦးအောင်သူနေ
ကျွန်တော်မြင်တာဒီခုနအထူးရုပ်ချုပ်ရေးကိစ္စလည်းတစ်ပိုင်းပါပါတယ်အဲ့ဒါအပြင်လက်ရှိဝန်ကြီးဌာနတွေရဲ့ဟိုဖွဲ့စည်းပုံလုပ်ပုံကိုင်ပုံပေါ့နော်ဆိုတော့ဒါတွေကကျွန်တော်တို့ဟိုခင်လည်းပြောညီရမယ်တစ်ဖက်မှာလည်းကျွန်တော်တို့ဟိုဘာခေါ်မလဲ civilization လို့ခေါ်တဲ့ယဉ်ကျေးတဲ့လူကဘာမှာတခြားအစိုးရတွေသွားနေတဲ့ပုံစံမျိုးပေါ့ဗျာဆိုတော့အဲ့ဒါမျိုးလည်းပြန်လုပ်ရမယ်လို့ကျွန်တော်ထင်တာပါ
ဟုတ်ကဲ့ဦးစောတထွေးကရောသမရဦးသိန်းစိန်အစိုးရစီကနေပြီးတော့အခုလက်ရှိသမရဦးထင်ကျော်အစိုးရကအကောင်းဆုံးဘာကိုသင်ခန်းစာယူနိုင်မယ်လို့မြင်ထားလဲ
ကျွန်တော်တို့အကောင်းဆုံးသင်ခန်းစာကတော့နိုင်ငံတော်သမရဦးသိန်းစိန်အဲဒီလိုမျိုးအရှိတ်ကိုရှောက်လမ်းမယ်ဆိုလို့ရှိရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်၁၄ရောက်ကဟိုအနောက်ဘက်ကိုပျောက်ထားမယ်တောင်လူလူမြောက်လူလူရှောက်လမ်းခဲ့တာအများကြီးရှိပါတယ်အခုဆိုလို့ရှိရင်သမရဦးသိန်းကျော်ကဘာလုပ်မလဲဆိုတော့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်၁၄ရောက်ကဒီချရီလုပ်နိုင်လို့တက်မိကိုလိုအပ်ပါတယ်
ဟုတ်ကဲ့တစ်ဆက်တည်းပဲဦးစောတထွေးပြောပါကျွန်တော်တို့သမရဦးသိန်းစိန်အစိုးရလက်ထက်မှာသတင်းမီဒီယာနဲ့ဦးစောတထွေးလည်းပြောပါတယ်တော်တော်ပွပွလင်းလင်းရှိလာတယ်ထိတွေ့တာတွေဆက်ဆံတာတွေရှိတယ်သမရဦးသိန်းစိန်အစိုးရရဲ့သတင်းမီဒီယာနဲ့ထိတွေ့ဆက်ဆံမှုပေါ်ဦးစောတထွေးအားရကြည်နေသလား
ကျွန်တော်တို့ဒီလွတ်တော်နဲ့ကျွန်တော်တို့သတင်းမီဒီယာနဲ့ကျွန်တော်တို့ဆက်ဆံမှုတော့နောက်ပြီးတော့ဟိုအရန်ချက်ခဲတဲ့ကျွန်တော်တက်ပေါ်နဲ့သတင်းဆက်ဆံမှုတော့ကျွန်တော်တို့အနေနဲ့လွတ်ပြုပေမဲ့အဲ့ဟိုချွေပိုင်းနဲ့တက်တဲ့နေရာမှာတော့ဝင်းကြီးဌာနရေးနဲ့အရန်ခက်ခဲကြတာရှိပါတယ်အဲ့တော့အဲ့လိုခက်ခဲကြတဲ့ဟာဒီအားလုံးကဝင်းကြီးတွေကသမားရဲ့ခုနဒီဒီမိုကရက်တစ်တန်တုံးတွေကိုဟိုသတိမပြုရလားဒါမှမဟုတ်သမားကပဲသူ့အနေနဲ့ဘယ်လိုပြောပေမဲ့မင်းတို့အနေနဲ့ဒီလိုမျိုးလုပ်လို့များပြောခဲ့သလားဆိုရပေါ့ကျွန်တော်ဒီနေ့အခုချိန်တန်မြတ်ကြီးများပါရှိပ
ါဟုတ်ကဲ့ဦးအောင်သူငင်းကရောသမားဦးသိန်းစင်အစိုးရကကျွန်တော်တို့ထိုက်တန်တဲ့စံနှုန်းစံထားတစ်ခုနဲ့ပွန့်ပွန့်လင်းလင်းသတင်းမီဒီယာတွေကိုဆက်ဆံခဲ့တယ်လို့ယူဆသလား
ကျွန်တော်မြင်ရတော့တတ်နိုင်သလားတော့သူတို့ဒီစပုတ်အဆန်ပေါ့နော်ပြောရဆိုခြင်းရှိသူတွေချလိုက်ပါလားဆိုတော့ဒါပေမဲ့ကျွန်တော်တို့ပြောနေကြစကားပေါ့ဗျာခောက်ယူကျိုးနေတယ်ကျွန်တော်နောက်တစ်ခါကျတော့တစ်ခါမှလည်းခုနဝန်ထမ်းတွေမှာကျတော့သူတို့ကဒီနိုင်ငံတော်ရွှေ့ဝှက်ချက်ဥပဒေဆိုတာနဲ့တစ်ဖက်ကပြန်ချုပ်ထားတာရှိပါတယ်ဆိုတော့ဒါကြောင့်မို့ပဲဟိုလိုချင်တော့ခီးမရောက်တဲ့အနေအထားမျိုးတွေဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျာ
ဆိုတော့ရေရှည်တော့ကျွန်တော်မြင်တော့ဒီအများပြည်သူသတင်းသိရှိတိုင်းဝင်ပေါ်လာဒီဥပဒေမျိုးတွေလိုပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာအရင်ဆိုရရဲ့အားနည်းချက်ကိုနောက်ဆိုရကပြင်မယ်ဆိုရင်တော့အာသာချက်တွေဖြစ်နိုင်မယ်လို့ယူဆပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီမှာပဲဒီကုန်းချုပ်ပြစီအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအနောက်ပိုင်းမှာရှိတဲ့ဟိန္ဒူဘုရားကျောင်းတစ်ခုကိုဒီကနေ့ဝင်ရောက်ဝတ်ပြုဖို့စ조사ကြတဲ့အမျိုးသမီးအယောက်30လောက်ကိုရာနဲ့ချီတဲ့ရွာသားတွေကပိတ်ပင်တားမြစ်ခဲ့ကြပါတယ်။မဟာရှာထရာပြည်နယ်တွင်ဟိန္ဒူဘုရားကျောင်းတွေကိုအမျိုးသမီးတွေဝင်ရောက်ခွင့်ကိုဆယ်စုနှစ်နဲ့ချီကန့်သတ်ထားရကနေမနေ့တောက်ကြနေ့မှာတော့အမျိုးသမီးတွေဘုရားကျောင်းဝင်ခွင့်ကိုမွန်ပိုင်းမှာရှိတဲ့ဟိုက်ကုတ်တရားရုံးကနေအတည်ပြုပေးလိုက်တာပါ။အမျိုးသမီးတွေဟိန္ဒူဘုရားကျောင်းဝင်ရင်ရာဇဝတ်မှုအဖြစ်1956ခုနှစ်တုန်းကပြဋ္ဌာန်းသတ်မှတ်ခဲ့တာဖြစ်ပါတယ်။ပေါ်မာရာမြို့မှာလူရုပ်အလောင်းအများပြားကိုမြုပ်နှံထားတဲ့နေရာတစ်ခုကိုစစ်တပ်ကရှာဖွေတွေ့ရှိလိုက်တယ်လို့ဆီးရီးယားအရာရှိတွေကပြောပါရယ်မြုပ်နှံထားတဲ့ထဲမှာလူသေးအလောင်းပေါင်း40ထက်မနည်းတွေ့ရပြီးတော့အမျိုးသမီးတွေနဲ့ကလေး3ဦးပါဝင်တယ်လို့အာဏာပိုင်တွေကဆိုပါရယ်တချို့အလောင်းတွေကိုကောင်းဖြတ်ထားတာပါ IS အစွန်ရောက်အကြမ်းဖက်သမားတွေရဲ့လက်ထက်ကနေပေါ်မာရာကိုတင်းငွေနေတဲ့ကစစ်တပ်ကပြန်လည်သိမ်းယူခဲ့တာဖြစ်ပါရယ်အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်ဖို့လုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတက်တေပြနိုင်ဖို့အီရန်အစိုးရအနေနဲ့ခုထက်ပိုပြီးတော့အလုပ်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်နျူကလ িয়ার တဘောတူညီချက်အရအီရန်နဲ့ဘယ်လိုဗန္နာယေလှုပ်ဆောင်ချက်တွေကိုခွင့်ပြုမယ်ဆိုတာဆုံးမြတ်ဖို့အမေရိကန်ဗန္နာယေဝန်ကြီးဂျက်ကလူးကအီရန်နဲ့နျူကလ িয়ার တဘောတူညီချက်ရေးထိုးလိုက်တဲ့ငါးနိုင်ငံဗန္နာယေဝန်ကြီးတွေနဲ့အတူအလုပ်လုပ်သွားမယ်လို့အိုဘားမားကပြောပါတယ်ရှင
်သတင်းချင်းညက်ကိုနန်းလောင်ချင်ညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American တာညနေခင်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းနိုမီတာ 24.25 30 50နဲ့လိုင်းလမ်းမီတာ 190 တို့ကနေအသံလွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.